Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အတန်ရဲ့2023ခုနှစ်စက်တင်ဘာလ18ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုရုပ်သံအစီအစဉ်ကိုလိုင်းတိုမီတာ32 58တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ online ရာဇဝမှုနဲ့မတင်ကားသူတရားရုံးကိုမြန်မာကတရုတ်ထံလွှတ်ပြောင်းပေးလိုက်ပါတယ်စစ်ကောင်စီသမောတွေပြစ်ကတ်ခံရပြီးတဲ့နောက်အနီးအနားရွာမှာဖျက်ဆီးတာတွေတပ်ဖြတ်တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်စားရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မန့်ရင်ရှင်းနိုင်တဲ့သူပြောပြသွားမှာပါ
ကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုနေရအတွက်အတီးပြုတ်တတ်မှတ်ဖို့လိုအပ်နေကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးကျော်မိုးထွန်းက VOE ကိုပြောပါရယ
် status ကိုမဟုတ်ဖဲနဲ့တကယ်ကိုပြည်သူတွေကိုကိုစားပြုတဲ့ပြည်သူအစိုးရပြည်သူတွေကရွေးချယ်တဲ့အစိုးရကိုယ်စားလှယ်ခန့်အပ်နိုင်ခြင်းဆိုတဲ့ဥစ္စာပေါ့နော်နှစ်စဉ်နှစ်စဉ်ဒီတစ်နှစ်ရောက်တိုင်းဒီလိုမျိုးထပ်ထပ်လုပ်နေရတဲ့ဥစ္စာတွေကိုရှောင်လွှဲနိုင်တဲ့အနေအထားမျိုးကျွန်တော်တို့ရောက်ချင်တယ
်ဒါကတော့တမ္မတ်ကြီးဦးကျော်မိုးထွန်းကိုထောက်ခံဆန္ဒပြပွဲတွေကမ္ဘာနိုင်ငံမျိုးကြီးတွေမှာကျင်းပနေချိန်မနေ့ကနယူးယောက်မြို့မှာကျင်းပတဲ့ဆန္ဒပြပွဲမှာကျမတို့သတင်းတော့တွားပြီးတော့သတင်းပေးပို့ထားတာတွားယူပြီးသတင်းပေးပို့ထားတာကိုအစီအစဉ်သတင်းအစီအစဉ်နောက်ပိုင်းမှာထုတ်လင်းဖို့ရှိပါတယ်တခါAmerican အောက်လွှတ်တော်မှာမြမအရေးကြားနာပွဲဘလောက်ထိထိရောက်မှုရှိမလဲဆိုတာနဲ့ပတ်သက်လို့မြမဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရမှာပါနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြမှာပါရှင
်ယူကရိန်းစစ်ပွဲကကာလာချက်ရှိဖြစ်သွားနေတာကြောင့်ပြင်ဆင်ထားဖို့မြောက်လန်ဒိတ်စာချုပ်ဖွဲ့ NATO အကြီးအကဲကတတိပေးလိုက်ပါတယ်စစ်ပွဲတွေအများစုဟာစပစ်တဲ့အချိန်မှာခံမှန်းထားတာတဲ့ပူကြလေးရှိတဲ့တယ်လို့လည်းဂျာမနီမီဒီယာဖန်ခဲကဒီကနေ့ထုတ်ဝေတဲ့မေးမြန်းခန်းမှာ NATO တွင်းရေးမှူးချုပ် Jens Stoltenberg ကပြောဆိုသွားတာပါအမြန်ဆုံးညင်းငယ်ရဖို့လိုလားပေမဲ့ Ukraine သမ္မတ Volodymyr Zelensky နဲ့ Ukraine ပြည်သူတွေရဲ့ခုခံမှုတွေကိုရပ်တန့်လိုက်မယ်ဆိုရင် Ukraine နိုင်ငံဆိုတာရှိတော့မှာတော့မဟုတ်ဘူးလို့လည်းပြောဆိုသွားပါတယ်ဒီကနေ့တနင်္ဂနွေနေ့မှာပဲ Ukraine Odessa ဒေသကိုရုရှားက drone နဲ့ missile တုံးတွေဖြစ်ခတ်ရာကစစ်ပျိုးရေးလုပ်ငန်းတစ်ခုကိုထိမှန်တယ်လို့ Ukraine လက်ထက်က Telegram လူမှုကွန်ရက်မှာသတင်းထုတ်ပြန်ပါတယ်ဒီချိန်ထဲမှာပဲ Ukraine ကလည်းရုရှားသိမ်းပိုက်ထားတဲ့ Crimea ဒေသနဲ့ Moscow မြို့တော်တွေကို drone နေနဲ့တိုက်ခတ်ခဲ့ပါတယ်ခင်ဗျာ
မြောက်ကိုရီးယားကောင်းဆောင် Kim Jong Un ဟာ6ရက်ကြာရုရှားခီးစဉ်ကိုအဆုံးသတ်ပြီးတဲ့နောက်ဒီကနေ့မြောက်ကိုရီးယားနိုင်ငံကိုပြန်လည်ထွက်ခွာလာပြီဖြစ်ပါတယ်ခီးစဒီအနောက်နိုင်ငံတွေနဲ့တင်းမာမှုတွေရှိနေပြီးတော့ပိတ်ဆို့အရေးယူခံထားရတဲ့ရုရှားနဲ့မြောက်ကိုရီးယားကြားအခုခီးစဉ်အတွင်းမှာလက်နက်လွှဲပြောင်းရေးသဘောတူညီချက်တွေရရှိသွားမှကိုလည်းနိုင်ငံတကာအတိုင်းဝိုင်းကြားစိုးရိမ်မှုတွေထွက်ပေါ်ခဲ့ပါတယ်။မြောက်ကိုရီးယားကောင်းဆောင်ဟာရုရှားသမ္မတနဲ့တွေ့ဆုံဖို့ရုရှားအရှိပြားပရမိုရီဒေတာကိုကြီးကာယထားနဲ့တွားရောက်ခဲ့တာဖြစ်ပြီးဒီကနေ့တနင်္ဂနွေနေ့မှာဘူတာရုံတစ်ခုမှနှုတ်ဆက်ပွဲပြုလုပ်ပြီးတဲ့နောက်အဲ့ဒီဒေတာကနေပြန်လည်ထွက်ခွာသွားပြီဖြစ်တယ်လို့ရုရှားသတင်းမီဒီယာတွေမှာဖော်ပြထားပါတယ်။လေးနှစ်အတွင်းပထမဆုံးပြပခီးစဉ်ဖြစ်ပြီးခဲ့တဲ့အင်္ဂါနေ့ကစတင်ခဲ့တဲ့ခီးစဉ်အတွင်းရုရှားစစ်ရေးနဲ့မြေပညာဆိုင်ရာအဓိကနေရာတွေကိုလည်းတွားရောက်ခဲ့ပါတယ်ရှင်
။ထိုင်ဝမ်ကျွန်းအနီးတရုတ်နိုင်ငံကစစ်လေယာဉ်28စင်းဒီကနေ့ပြန်တန်းခဲ့ပြီးအများစုကထိုင်ဝမ်ရေလက်ကြားကိုပိုင်းခြားထားတဲ့နယ်မြေကိုဖျက်ချော်ပြန်တန်းတဲ့အကြောင်းထိုင်ဝမ်တာဝန်ရှိသူတွေကပြောဆိုပါတယ်။ရေလက်ကြားကကြားကန်နယ်မြေကိုဖျက်ဆီးပြီးထိုင်ဝမ်ရဲ့လေကြောင်းကာကွယ်ရေးစုံနယ်မြေတွေကိုတရုတ်လေယာဉ်အစင်း20ပြန်တန်းလာတာတနင်္ဂနွေနေ့အစောပိုင်းမှာပဲထောက်လန်းတွေ့ရှိခဲ့တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောလိုက်တာပါတရုတ်စစ်လေယာဉ်တွေတာဝန်လေ့ကျင့်မှုရဲ့ရည်ရွယ်ချက်ကိုမသိရပေမဲ့ကင်းလက်ရေရင်တွေနဲ့စောင့်ကြည့်ခဲ့တယ်လို့လည်းထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ခြင်းမှာဖော်ပြထားပါတယ်ခင်ဗျာ
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9390ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါတယ်ရှင်
ဗီအိုအမေရိကန်တန်မြန်မာပိုင်းအစီအစဉ်ရဲ့တင်ငွေနေနဲ့ညပတ်သတင်းလေးကိုနားဆင်နေရတာဖြစ်ပါတယ်။ဖောင်ရန်နဲ့အလို့ရှိနေသူ12ဦးပါဝင်အွန်လိုင်းလိမ်လည်မှုတွေအတွက်မတင်ကားသူ109ဦးမြန်မာဘက်ကလွှဲပြောင်းပေးတဲ့အကြောင်းတရုတ်နာဗန်နီဒီနေ့ပဲသတင်းထုတ်ပြန်ပါတယ်။အွန်လိုင်းလိမ်လည်မှုတွေကိုပူပေါင်းနေနေတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်စနေနေ့ကပဲမြန်မာနာဗန်တွေလွှဲပြောင်းပေးတာလို့လည်းတရုတ်နိုင်ငံအများပြည်သူလူညုံရုံညီထနာကိုကိုကပီစင်ဝါသတင်းမှာဖော်ပြခဲ့တာပါဒီမတိုင်ခင်မှာလည်းဖောင်ရန်လို့ထုတ်ထားသူ58ယောက်ပါဝင်အွန်လိုင်းရာဇဝတ်မှုတွေအတွက်မတင်ကားသူ1480ယောက်ကိုတရုတ်နိုင်ငံကလွှဲပြောင်းလက်ခံခဲ့တဲ့အကြောင်းသတင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံနဲ့နေဆက်ချင်းထိစပ်နေတဲ့ယူနန်ပြည်နယ်အနောက်တောင်ပိုင်းမှာနိုင်ငံလူညုံရုံအနာဗန်တွေပူပေါင်းပြီးအွန်လိုင်းရာဇဝတ်မှုတွေကိုနှိမ်နင်းနေတယ်လို့လည်းသတင်းမှာဖော်ပြထားပါတယ်ခင်ဗျာ
မန္တလေးဗမော်အသွာစစ်သင်းမော်တချို့ဒီကနေ့တိုက်ခိုက်ခံရပြီးတဲ့နောက်စစ်ကောင်စီတပ်တွေဘက်ကပြန်လည်ပစ်ခတ်ခဲ့တဲ့အတွက်နောက်ဆက်တွဲအနီးအနားကရွာမှာဖျက်ဆီးမှုတွေနဲ့တပ်ဖြတ်မှုတွေရှိခဲ့တယ်လို့ဒေသခံတွေက VOE ကိုပြောပါတယ်မြစ်ကြောင်းတလျှောက်ဆန်တက်လာတဲ့စစ်သင်းမော်6စီးတိုက်ခိုက်ခံရပြီးတဲ့နောက်ကတားမြို့နယ်တုတ်ကြီးရွာမှာစစ်ကောင်စီတပ်တွေဝင်ရောက်စီးနင်းခဲ့တဲ့အခြေအနေကိုဒေသခံတအူက VOE ကိုအခုလိုပြောပါတယ်
ခုလာကတော့ကျွန်တော်နာမည်တော့ပြည်ရတာက26ဝန်ကြီးပြီ30ကျော်အဖက်ချင်းမှာဖေပြောင်းရှိတဲ့၂ယောက်အိုင်းမိလာဒီမှာအဖေနေတာ၂ယောက်ခမရကုန်းရွာပါ၂ယောက်ဖောက်ကဘာက5ယောက်ရှိတဲ့ထဲမှာအိုင်5ယောက်ကသူတို့ပါသွားမလားအဲ့မှာတပ်ပြီးရမှဖြစ်ထားကြတာလားမသိကြဘူး
စစ်ကောင်စီတပ်တွေကရွာတွေကိုမိရှို့ရမှာစာတင်ကျောင်းတွေဖုန်ကြီးကျောင်းတွေကိုပါမိရှို့ခဲ့ကြတယ်လို့ရင်းနှီးရွာခံတွေကလည်း VOE ကိုပြောပါရတယ်။တေဆုံးမှုတွေထိခိုက်ပျက်စီးမှုတွေနဲ့ပတ်သက်လို့တော့ VOE ကလက်တလောတိကျစုံစမ်းအတည်ပြုလို့မရသေးပါဘူးရှင
်။လီဗျားနိုင်ငံရှေ့ပိုင်းဌာမဒေသမှာပြီးခဲ့တဲ့သတင်းပတ်တနင်္ဂနွေနေ့ကရေကာတာနှစ်ခုကျိုးပေါက်ရာကတေဆုံးသူအနည်းဆုံး11,300ရှိနေပြီးပိုတိုးလာနိုင်တယ်လို့လည်းနိုင်ငံကရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကပြောဆိုနေကြပါတယ်လူပေါင်း1000လောက်ပျောက်ဆုံးနေစေဖြစ်ပြီးတချို့ကပျက်စီးတွေကြားပိတ်မိနေသူတွေရှိနေတယ်လို့ပင်လယ်ထဲမျောပါသွားသူတွေလည်းရှိနေတယ်လို့ပြောပါတယ်ရေကြီးမှုကြောင့်နောက်ဆက်တွဲကူးစက်ရောဂါတွေဖြစ်ပွားမယ့်အန္တရာယ်ရှိနေပြီးနောက်ထပ်စားနပ်မှုအကျင့်တွေနဲ့ကြိုးဝှက်နိုင်တယ်လို့လည်းအကူအညီပေးအဖွဲ့တွေကသတိပေးနေတာပါထောင်ထောင်ချီတဲ့ရေဘေးသင့်သူတွေအတွက်ခိုလုံစရာအစားအစာနဲ့ဆေးဝါးဖြန့်ဝေရမှာလဲစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်သေဆုံးသူတွေကိုအစုလိုက်ပြုံးလိုက်ညှို့နေတာတွေမလုံခြုံတဲ့အသက်မသေချင်ရသူတွေအတွက်ဥပဒေကြောင်းအရရောစိတ်ပိုင်းဆိုင်ရာအရပါဖိစီးမှုတွေမဖြစ်အောင်မှတ်တမ်းတင်တဲ့ကြိုကြားဖို့လဲကျန်းမာရေးအဖွဲ့တွေကသတိပေးနေကြပါတယ်ခင်ဗျာ
အခုတော့နယူးယောက်မြို့ကတိုက်ရိုက်ပိတ်ဖို့လာတဲ့သတင်းကိုကြည့်ကြရအောင်ပါရှင်။မြန်မာပြည်သူတွေလိုလားတဲ့ဒီမိုကရေစီစနစ်ကျင့်သုံးနိုင်ဖို့စစ်အာဏာရှင်ချုပ်ငြိမ်းဖို့နဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ဖို့ဆိုရင်ကုလသမဂ္ဂမှမြန်မာနိုင်ငံကိုစားပြုနေရအတွက်အတည်ပြုသတ်မှတ်ပေးဖို့လိုအပ်နေကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းက VOE ကိုပြောပါရယ်။ဦးကျော်မိုးထွန်းကိုထောက်ခံဆန္ဒပြပွဲတွေကမ္ဘာနိုင်ငံမြို့ကြီးတွေမှာကျင်းပခဲ့ကြရမှာမနေ့ကကုလသမဂ္ဂရှိထောက်ခံဆန္ဒပြပွဲကိုတမ္မတ်ကြီးကိုယ်တိုင်လာရောက်စင်မှာ VOA ကိုပြောတာပါနယူးယောက်မြို့ကိုကိုယ်တိုင်သွားရောက်ပြီးတော့ကိုအောင်အောင်ရိုက်ကူးတင်ဆက်ထားပါတယ်ရှင
်58ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်နေရာအတွက်လူစုလိုလားတဲ့သူတွေကသာကိုစားပြုတင်ကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတမ္မတ်ကြီးဦးကျော်မိုးထွန်းကပြောပါရဲကုလသမဂ္ဂညီလာခံတက်ရောက်ဖို့တင်ပြလာတဲ့နိုင်ငံကိုစားပြုကိုယ်စားလှယ်ရေးစည်းရုံးကို Credential Committee ကုလသမဂ္ဂကိုယ်စားလှယ်အတည်ပြုသတ်မှတ်ရေး Committee ကနေဆုံးဖြတ်ပေးတာပ
ါ Status ကိုမဟုတ်ဘဲနဲ့တကယ်ကိုပြည်သူတွေကိုကိုစားပြုတဲ့ပြည်သူအစိုးရပြည်သူတွေကရွေးချယ်တဲ့အစိုးရကိုယ်စားလှယ်ခန့်အပ်နိုင်ခြင်းဆိုတဲ့ဥစ္စာပေါ့နော်နှစ်စဉ်ဒီတစ်နှစ်ရောက်တိုင်းဒီလိုမျိုးထပ်လုပ်နေရတဲ့ဥစ္စာတွေကိုရှောင်လွှဲနိုင်တဲ့အနေအထားမျိုးကိုကျွန်တော်တို့ရောက်ချင်တယ်ပြည်သူတွေရဲ့လိုလားချက်ကိုအပြည့်အဝနိုင်ငံတကာကြားသိပြီးတော့အပြည့်အဝဆောင်ရွက်လုပ်ကင်နိုင်တဲ့အနေအထားမျိုးကိုကျွန်တော်တို့ရောက်ရှိလိုပါတယ်ဒါကြောင့်ကျွန်တော်ပြည်သူအားနဲ့ပဲကျွန်တော်တို့ပြည်သူသားအဓိကဖြစ်တယ်ပြည်သူအားနဲ့ပဲကျွန်တော်တို့ဒီနိုင်ငံတကာမျက်နှာစာမှာလဲပေါ့နော်ဒါကိုမုတ်ချဒီပြည်သူရဲ့ကိုစားပြုမှုကိုဆက်လက်ဆောင်ရွက်သွားနိုင်ဖို့ပြည်သူရဲ့ကိုစားပြုမှုကိုယက်တိပြက်ဆောင်ရွက်သွားနိုင်ဖို့အတွက်ကိုအားလုံးဝိုင်းဝန်းဆောင်ရွက်ပေးခြင်းအပြင်လဲဆောင်ရွက်နိုင်ပါတယ်ဒီလိုဆောင်ရွက်ခြင်းအပြင်လဲပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံလိုလားတဲ့ဒီမိုကရေစီပြန်လည်ရရှိဖို့ ကျွန်တော်တို့ဒီစစ်အာဏာရှင်အမြန်ဆုံးချုပ်ငြိမ်းဖို့ပေါ့နော်ကျွန်တော်တို့ Federal Democracy နိုင်ငံတည်ထောင်နိုင်ဖို့အတွက်ဒါတွေကတတောင့်တနေရကနေပြီးတော့အားဖြည့်ဆောင်ရွက်ပေးနိုင်နေတဲ့အနေအထားဖြစ်တဲ့အတွက်ကြောင့်ဒီနေရာလေးကိုဆက်ရှိနေတဲ့ဥစ္စာအများကြီးကျွန်တော်တို့ပြည်သူတွေအတွက်အများကြီးအရေးကြီးပါတယ်လို့ကျွန်တော်တင်ပြလိုပါတယ်ခင်ဗျာ
ကုလသမဂ္ဂအထွေထွေညီလာခံကိုစက်တင်ဘာ9ရက်နေ့ကစတင်ကျင်းပရမှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့ကိုယ်စားလှယ်ရေးအတည်ပြုသတ်မှတ်ပေးတဲ့ကော်မတီကိုစတင်ဖွဲ့စည်းခဲ့ပါတယ်အဖွဲ့ဝင်9နိုင်ငံမှာအများရန်အဖွဲ့ဝင်နိုင်ငံတွေကတော့အမေရိကန်တရုတ်နဲ့ရုရှားနိုင်ငံတွေဖြစ်ပြီးတခြားနိုင်ငံတွေကအလှည့်ကျအဖွဲ့ဝင်6ဦးပါဝင်ပါတယ်နိုင်ငံတကာမျက်နှာစာမှာမြန်မာအရေးနဲ့ပတ်သက်ပြီးတော့အလေးထားဆုံးဖြတ်ချက်တွေချမှတ်ပေးလာနိုင်ဖို့ဆိုရင်စည်းလုံးညီညွတ်ဖို့အရေးကြီးကြောင်းလဲအခုလို့ပြောပါတယ်
ကျွန်တော်တို့ပြည်ပမှာရှိတဲ့ကျွန်တော်တို့ဒိုင်ယာစပိုရာတွေရောပြည်တွင်းမှာရှိတဲ့ကျွန်တော်တို့ပြည်သူပြည်သားတွေရောအားလုံးစုပေါင်းဆောင်ရွက်နိုင်တဲ့အားတကယ်အရေးကြီးတဲ့ဥစ္စာဖြစ်ပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့တွေအခုဆောင်ရွက်နေတဲ့ဒီတော်လန်ရေးအောင်မြင်ဖို့ဆောင်ရွက်နေတဲ့ဥစ္စာကိုဟန်ချက်ညီညီနဲ့တီးထက်ပို့ပြီးတော့စီစီလုံးလုံးညီညီညွညွဆောင်ရွက်သွားတယ်။ဒီစစ်အာဏာရှင်လုံးဝပပျောက်သွားတယ်ဆိုရင်ကျွန်တော်တို့လိုလားတဲ့ဒီမှာရှိတယ်ပေါ့နော်ဟိုကုလသမဂ္ဂမှာမြန်မာကိုစားပြုမှုပါယတိပြတ်ပေါ့နော်ပါမင်းနဲ့ကိုစားပြုမှုကိုဒီလိုမျိုးအငင်းခုံမဖြစ်ဖဲနဲ့ဒီလိုမျိုးသူများမျက်နှာမကြည့်နေရပဲနဲ့ပေါ့နော်ကျွန်တော်တို့ဆောင်ရွက်သွားနိုင်မဲ့ဥစ္စာမျိုးဖြစ်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဒါကြောင့်ကျွန်တော်တို့ရဲ့ပြည်သူအားတကယ်ကိုအရေးကြီးပါတယ်ပြည်သူအားနဲ့ပဲဒီစစ်အာဏာရှင်ကိုကျွန်တော်တို့အပြီးပြတ်ချိန်မှုန်းသွားပါမယ်လို့ဒါကြောင့်စစ်အာဏာရှင်တွေကိုချိန်မှုန်းသွားရင်ကျွန်တော်တို့ဒီဘက်မှာကိုစားပြုမှုကလည်းသူဖန်တာသူအော်တိုမက်တစ်ပေါ့နော်အဲကိုစားပြုမှုကလွယ်လွယ်ကူကူဖြစ်သွားမှာပဲလို့အဲ့ဒါလေးတော့ဖြည့်ဆွက်ပြောကြားလိုပါတယ်ခင်ဗျာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
စစ်တပ်ကအာဏာသိမ်းတဲ့2021ခုနှစ်အတွင်းစက်တင်ဘာ26ရက်နေ့ကကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးကျော်မိုးထွန်းဟာအာနာသိန်းစစ်ကောင်စီကိုကိုစားပြုတက်ရောက်တာမဟုတ်ပဲလူလူရွေးချယ်တင်မြှောက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရကသာကိုစားပြုတက်ရောက်တာဖြစ်ကြောင်းကြေညာခဲ့တာကြောင့်လူများအံ့အားသင့်ချီးကျူးခဲ့ကြပါတယ်။ယူလာကန်အစည်းအဝေးအတွင်းမှာပဲဦးကျော်မိုးထွန်းဟာလက်သုံးချောင်းထောင်းပြီးမြမပြည်သူတွေနဲ့အတူရက်တီပါကြောင်းလည်းပြောဆိုခဲ့ပါတယ်
။ဒီရေတော်ဘုံမုတ်ချအောင်မြင်ရမည်ဖြစ်ပါတယ်။ပြည်သူသားအဓိကပါအရေးတော်ဘုံအောင်ရမည်
အဲ့ဒီနောက်ပိုင်းမှာဥကျော်မိုးထွန်းဟာမြမအတိုက်ခံအင်အားစုတွေနဲ့အတူစစ်အာဏာရှင်စနစ်တိုက်ခတ်ရေးတွေမှာဦးပေါင်းပါဝင်လာပါတယ်။ကုလသမဂ္ဂမှာလူထုကိုကိုစားပြုတဲ့သူရှိနေဖို့အရေးကြီးကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းပြောဆိုထားတာပါ
။ဒီအချက်ပစ်စစ်တပ်ကနေပြီးတော့မှသူတို့ဒီနေရာကိုအကြောင်းပြုပြီးတော့ဟိုနိုင်ငံတကာမှာပြန်ပြီးတော့လူရောဝင်ရောပေါ့နော်။နိုင်ငံတကာမှာပြန်ပြီးတော့လူရောတိုးအောင်သူတို့စ조사နေတဲ့ကိစ္စတွေကဒါသမတ်ကြီးဥကျော်မိုးထွန်းရှိနေတဲ့တကြောင်သူတို့ဒါကိုဘလို့မှလုပ်လို့မရဘူးပေါ့။ဒါလည်းအစ်တန်မှအရေးကြီးတဲ့ချက်တစ်ချက်ဖြစ်ပါတယ်အဲ့တော့နောက်တစ်ခုကပါလဲဆိုတော့ကျွန်တော်တို့ဒါကမ္ဘာကုလသမဂ္ဂဆိုတာကနိုင်ငံရေးအရာကမ္ဘာစင်မြစ်တစ်ခုပေါ့နော်အဲ့တော့အဲ့ဒီလိုမျိုးစင်မြစ်တစ်ခုကိုအကြောင်းပြုပြီးတော့ကျွန်တော်တို့ရဲ့ရွေးဥတော်နိုင်ရေးပေါ့ကျွန်တော်တို့ပြည်သူအစိုးရကလည်းတန်ကင်းတပန်ကင်းတန်ရေးတပန်ရေးဆိုင်ရာလုပ်ငန်းတွေကိုဒါခြေစက်လက်ဆက်လုပ်ရတော့ပေါ့နော်အဲ့တော့အဲ့ဒီလိုနေရာကနေအကြောင်းပြုပြီးတော့ကျွန်တော်တို့တန်တပန်တိုက်ပွဲတွေလည်းအများကြီးကျွန်တော်တို့ဆင်ရွှဲနိုင်ခဲ့တာရှိတယ်အောင်မြင်မှုတွေလည်းအများကြီးရခဲ့တာရှိတယ်အဲ့ဒါကြောင့်ဒီတမကြီးဥကြုံမို့ထွေနေရကျွန်တော်တို့အတွက်ကအစ်မတန်အရေးကြီးပါတယ်ခင်ဗျာ
ကုလသမဂ္ဂထွေထွေညီလာခံကာလမှာ NUG အစိုးရအနေနဲ့နိုင်ငံတကာထောက်ခံမှုတွေရအောင်ပူချိုးပန်းသွားမယ်လို့လည်းအခုလို့ပြောပါတယ
်ကျွန်တော်တို့အခုမကြခင်ဆိုလို့ရှိရင်တော့ကုလသမဂ္ဂထွေထွေညီလာခံရဲ့ high level week လို့ခေါ်တာပေါ့နော်တကယ်ကမ္ဘာခေါင်းဆောင်တွေလာရောက်ပြီးတဲ့အခါကျတော့မိန့်ခွန်းပြောကြမယ်အဲဒီမှာတို့တခြားဆွေးနွေးပွဲတွေအမျိုးစုံလုပ်ကြမယ်ပေါ့လေအဲ့တော့အဲ့ဒီကာလအတွင်းမှာဒါကျွန်တော်တို့အနေနဲ့လည်းဒီနယူးယောက်မြို့ကိုလာရောက်ပြီးတဲ့ခါကျရင်ဒီနယူးယောက်မြို့မှာပေါ့နော်ဒီကမ္ဘာကောင်းဆောင်တွေလာတဲ့ခါကျရင်ကျွန်တော်တို့တွေ့တင်တွေ့ထိုက်တဲ့သူတွေနဲ့တွေ့မယ်အဲကမ္ဘာကုသနာမကအထွေညီလာခံရဲ့ side line လို့ခေါ်တဲ့ပေါ့နော်ကျွန်တော်တို့ဘေးထွက်ဆွေးနွေးပွဲတွေအစည်းအဝေးတွေမှာလည်းကျွန်တော်တို့တက်ရောက်ဖို့ရှိတယ်နောက်တစ်ခါကျွန်တော်တို့တွေ့တင်တွေ့ထိုက်တဲ့သူတွေပေါ့လေနိုင်ငံတကာမှာရှိတဲ့ဖွဲ့စည်းတွေနဲ့လည်းကျွန်တော်တို့တွေ့ဆုံပြီးတဲ့ခါကျတော့ကျွန်တော်တို့နိုင်ငံရဲ့အရေးကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာပို့ပြီးတော့တတိထားပြီလောက်နိုင်ငံတကာကပို့ပြီးတော့ကျွန်တော်တို့ကိုထောက်ခံအားပေးမှုတွေရလာအောင်စ조사ဆောင်ရွက်ဖို့ရှိပါတယ်ခင်ဗျာ
တမတ်ကြီးဦးကျော်မိုးထွန်းကိုကုလသမဂ္ဂမှာမြန်မာနိုင်ငံကိုယ်စားလှယ်အဖြစ်အသိမှတ်ပြုပေးဖို့လူလူထောက်ခံဆန္ဒပြပွဲတွေနယူးယောက်မြို့မှာစက်တင်ဘာ16ရက်နေ့ကကျင်းပပါရယ်
88ချိန်မြောက်ပရက်စီဒန့်တို့ဗိုက်စ်ပရက်စီဒန့်တို့နောက်ခရီးဆက်ကော်မတီ9နိုင်ငံတို့ကိုကျွန်တော်ပေးဖို့ပါတယ်ဒါ့အပြင်တမတ်ကြီးတွေအားလုံးကိုကျွန်တော်ပေးဖို့ပြီးတော့ ဒီအတွက်ကျွန်တော်တို့ရဲ့လူလားချက်တောင်းဆိုချက်ကတော့ကျွန်တော်တို့ဒီ IUG ကိုအတိမတ်ပြုပေးဖို့ဒါပြင်ပေါ့အခုလက်ရှိ88ချိန်မြောက်မှာကျွန်တော်တို့ရဲ့ပြည်သူလူလားတဲ့ပြည်သူကိုစားပြုတဲ့တမကြီးဦးကျော်မုံတွန်းကိုတရားဝင်အတိမတ်ပြုပေးဖို့ကိစ္စကိုကျွန်တော်တို့ဒီ statement တွေပြုတ်ပုတ်ခဲ့ပါတယ်
။တမကြီးဦးကျော်မုံတွန်းထောက်ခံဆန္ဒပြပွဲကို American ပြည်အောင်စု New York မြောက် Carolina Indiana California နဲ့ပြည်내တော်များများကမြန်မာຫນွေဘွားတွေလာရောက်ပူးပေါင်းဆန္ဒထုတ်ဖော်ကြပါတယ
်။မြန်မာပြည်မှာဖြစ်ပျက်နေတဲ့ဒီအကြမ်းဖက်စစ်မိုက်ဆာတွေရဲ့ဒီရုံမာမှုတွေမတရားလုပ်မှုတွေကိုပြည်သူခံနေရတဲ့ပြည်သူတွေအားလုံးရဲ့ကိုယ်စားအတန်တတန်ထွက်ပေးနိုင်မဲ့အတန်တတန်ကိုတကယ်အမှန်တရားဘက်ကနေဒီဓမ္မဘက်ကနေရက်တည်ပြီးထွက်ပေးမဲ့တန်အမှန်မြင်လို့တကယ်ကိုလိုအပ်တယ်အဲ့တော့ဦးကျော်မိုးတွန်းဆက်ပြီးတော့ရှိနေခြင်းကမြင်လို့ပြည်သူမြန်မာပြည်သူလူထုတွေအားလုံးဒီအရေးတော်ပုံအောင်နိုင်ခြင်းအတွက်အဓိက main ထဲမှာပါတယ်အဲ့ဒါကြောင့်မလို့မြန်လို့တွေလာပြီးတော့ဒီပွဲလေးမှာလာပြီးတော့ဝင်ရတယ်ပြီးတော့ဒီလို campaign လေးတွေလုပ်ပြီးတော့ဝင်ရဖြစ်တာပါဟုတ
်ကုလသမဂ္ဂထူထူညီလာခံမှာဦးကျော်မိုးထွန်းမြန်မာနိုင်ငံဆိုင်ရာအမြဲတမ်းသတ်မှတ်ကြီးအဖြစ်အတိမတ်ပြုခံရဖို့နိုင်ငံတကာမှာအခုလိုထောက်ခံဆန္ဒပြပွဲတွေတလတာကျင်းပသွားမှာဖြစ်တယ်လို့လဲဆန္ဒပြပွဲဦးဆောင်ကျင်းပသူတွေကပြောဆိုပါတယ်ခင်ဗျာ
ဒါကတော့နယူးယောက်မြို့မှာမနေ့ကသတ်မှတ်ကြီးဦးကျော်မိုးထွန်းထောက်ခံဆန္ဒပြပွဲမှာကိုတိုင်းတွားရောက်ပြီးတင်ပြယူခဲ့တဲ့ကိုအောင်ကနေပြီးတော့နယူးယောက်မြို့ကနေတိုက်ရိုက်တင်ပြပို့ခဲ့တာပါရှင်အခုတော့မြန်မာဒီမိုကရေစီရေးရအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါအမေရိကန်လွှတ်တော်မှာမြန်မာအရေးကြားနာပွဲတွေပြုလုပ်ခြင်းအဖြစ်မြန်မာနိုင်ငံမှာဆက်အာနာရှင်စနစ်စန့်ကျင်ရေးလှုပ်ရှားမှုတွေကိုဘလို့အကျိုးသက်ရောက်မှုတွေရှိနေမလဲဗုဒ္ဓဖူးနေ့ကအမေရိကန်အောက်လွှတ်တော်တอมလန်ဒိုစ်လူခွင့်ရေးကော်မရှင်မှာပြုလုပ်တဲ့မြန်မာလူခွင့်ရေးအခြေအနေကြားနာပွဲမှာအဓိကပါတီနှစ်ရက်လုံးရဲ့လွှတ်တော်အမတ်တွေကတော့မြန်မာအရေးကိုအလေးပေးဆောင်ရွက်သွားမယ်လို့ VOA ကိုပြောပါတယ်ဒီတပတ်ဒီအကြောင်းကိုတင်ဆက်ထားပါတယ်ရှင
But good afternoon, everybody, and welcome to today's hearing on human rights in Burma in the aftermath of the February 1, 2021 coup d'état.
Dagaro, American Outdoor ye Tom Landos လူခွင့်ရေးကော်မရှင်မှာပြည်ခဲ့တဲ့ဗုဒ္ဓဘုနေကပြုလုပ်ခဲ့တဲ့မြမအရေးကြားနာပွဲမှာပူးတွဲဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ် James McGovern ကအဖွင့်မိန့်ခွန်းပြောသွားတာပါ
So today's discussion is an opportunity to take stock of what has been done and ask what has been achieved
ဒီကနေ့ကြားနာပွဲမှာမြမအရေးနဲ့ပတ်သက်ရင်ကျွန်တော်တို့ဘာတွေလုပ်ခဲ့ပြီးပြီလဲဘလို့ရလက်တွေရခဲ့တယ်လဲတိုးတက်မှုတွေကိုဘလို့လှုပ်ဆောင်နေတယ်လဲဆိုတာကိုကျွန်တော်တို့ဘလို့သိနိုင်မလဲနောက်ပြီးကျွန်တော်တို့ဘာတွေပိုးပြီးလုပ်နိုင်မလဲဆိုတာဆွေးနွေးကြမှာဖြစ်ပါတယ်လို့ Democrat Outlook တော်အမတ် McGovern ကပြောလာတာပါမြမစစ်ကောင်စီကိုပိတ်ဆို့အရေးယူဖို့ ਨੇNUG အမျိုးသားညီညွတ်ရေးအစိုးရနဲ့လက်နက်ကိုင်တိုင်းသားအဖွဲ့တွေကိုအတိအမှတ်ပြုထားတဲ့ Burma Act ကို American အစိုးရအနေနဲ့ဘလောက်အထိအကောင်အထည်ဖော်ခဲ့တယ်လဲဆိုတာကို American Outlook တော်အမတ်တွေကကြားနာစစ်ဆေးတာဖြစ်ပါတယ
် Approach to addressing the human rights situation that has rapidly deteriorated as you noted since the military seized power in a coup d'etat in February 2021
ကျန်းမာပွဲမှာထွက်ဆိုခဲ့ကြတဲ့အမေရိကန်နိုင်ငံသားရေးဌာနကတာဝန်ရှိသူတွေကလည်းသမ္မတဘိုင်ဒန်အစိုးရအဖွဲ့ကနေမြန်မာစစ်ကောင်စီအပေါ်စီးပွားရေးတန်တမာရေးအရာပိတ်ဆို့အရေးယူတာတွေရိုဟင်ဂျာတွေအပါအဝင်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီထောက်ပံ့နေတာတွေကိုထွက်ဆိုခဲ့ကြပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကလည်းစစ်ကောင်စီရဲ့ဖိနှိပ်မှုအောက်မှာမြန်မာပြည်သူတွေရဲ့အခြေအနေအလွန်ဆိုးရွားနေကြောင်းအချက်အလက်နဲ့တင်ပြသွားပါတယ်။အခုလိုအမေရိကန်လွှတ်တော်မှာမြန်မာအရေးကြားနာပွဲပြုလုပ်တာနဲ့ပတ်သက်လို့သူ့အနေနဲ့အားတက်မိကြောင်းလဲ VOA ကိုအခုလိုပြောပါတယ်
။ And the fact that the United States Congress is asking these questions of the administration is a very positive.
အမေရိကန်အောက်လွှတ်တော်ကနေအခုလိုအမေရိကန်ဆိုးရွားကိုမြန်မာအရေးဘာတွေဆောင်ရွက်နေတယ်လဲလို့မေးမြန်းတာတွေဟာတကယ်ပဲအပြုသဘောဆောင်ပါတယ်။ဒီအတွက်လည်းကျွန်တော်အားတက်မိရပါတယ်လို့ပြောသွားတာပါ။ Tom Landos လူခွင့်ရေးကော်မရှင်ရဲ့ပူးတွဲဥက္ကဋ္ဌ Republican Outlook တော်အမတ် Christopher Smith ကလည်းမြမအရေးနဲ့ပတ်သက်လို့ American လွှတ်တော်အနေနဲ့မြမအရေးပုံမှုဖိအားပေးဆောင်ရွက်ဖို့လိုအပ်နေကြောင်း VOE ကိုခုလိုပြောပါတယ်။
Human rights situation that has rapidly deteriorated as you noted since the military seized power in a coup d'état in February 2021.
လူခွင့်ရေးရင်းချမ်းရေးနဲ့ပတ်သက်ရင်ကျွန်တော်တို့ကဒီဇိုင်းမဲ့မဲ့ဆောင်ရွက်နေသူတွေပါ။ရွန်ဂျာရီရောမြန်မာပြည်သူတွေပါဆွဆွဝါဝါခံစားနေကြရပါတယ်။ Republican နဲ့ Democrat Party တစ်ခုလုံးမြမအရေးပူးပေါင်းဆောင်ရွက်နေပါတယ်။ဒီကနေ့ဈာနာဝင်းမှာတက်တည်ဖြည့်ထွက်ဆိုသွားတဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးထူးကိုယ်စားလှယ်ထောက်ပြထားတဲ့အချက်တွေအရဆိုရင်ကျွန်တော်တို့အများကြီးဆောင်ရွက်ပေးဖို့လိုအပ်နေပါတယ်။မြန်မာစစ်တပ်စီကိုအိန္ဒိယတရုတ်နဲ့ရုရှားနိုင်ငံတွေကနေလက်နက်တွေထောက်ပံ့ရောင်းချနေတာကိုရပ်တန့်ဖို့လိုပါတယ်။နောက်ပြီးတော့စစ်ကောင်စီရဲ့အဓိကဝင်ငွေဖြစ်နေတဲ့ရေနံနဲ့သဘာဝတန်းငွေလုပ်ငန်းအပေါ်ပို့ပြီးတော့ပြင်းထန်တဲ့ဖိတ်ဆို့ရေးရမှုတွေလုပ်ဖို့လိုနေပါတယ်။ရက်ဆက်ကြမ်းကြုတ်တဲ့စစ်ဆိုးရလက်အောက်မှာဒုက္ခတွေပင်လယ်ဝေနေတဲ့မြန်မာပြည်သူတွေအတွက်ထိထမကကျွန်တော်တို့အများကြီးလုပ်ဖို့လိုနေပါတယ်
။ Tom Landers လူခွင့်ရေးကော်မရှင်အဖွဲ့ဝင် Democrat Outlook တော်အမတ် Ilhan Omar ကလည်းမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးရေးတွေကိုအမေရိကန်လွှတ်တော်အနေနဲ့မေ့မထားတဲ့အကြောင်းအခုလိုပြောသွားပါတယ်
။ Well today was an important day.
ဒီကနေ့ဟာအရေးကြီးတဲ့နေ့တစ်နေ့ပါ။ရိုဟင်ဂျာတွေကြုံတွေ့ခဲ့ရတဲ့လူမျိုးတုံးတပ်ဖြတ်မှုတွေနဲ့မြန်မာနိုင်ငံမှာဖြစ်ပျက်နေသမျှအရာအားလုံးကိုအမေရိကန်လွှတ်တော်မှရှေ့တန်းတင်ထားတယ်ဆိုတာကိုသိကြအောင်ပြသတာဖြစ်ပါတယ်။လူသားချင်းစာနာထောက်ထားမှုအကူအညီတွေပံ့ပိုးပေးဖို့နဲ့မြန်မာနိုင်ငံကပြည်သူတွေအရေးအတွက်ကဘာကြီးအနေနဲ့ပူးပေါင်းဆောင်ရွက်ရေးတေချာအောင်ကျမတို့ကြိုးစားနေပါတယ်။နောက်ပြီးအရက်သားအစိုးရပေါ်ပေါက်လာရေးအတွက်လည်းကြိုးပမ်းနေသလိုပြည်တွင်းကစစ်ပေးဆောင်ဒုက္ခသည်တွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေရရှိရေးမှာလည်းကျမတို့မေ့မထားပါဘူး။အခုလို American Outlook တော်မှာမြမအရေးကြားနာပွဲပြုလုပ်တာဟာတကယ်ပဲထိရောက်မှုတွေရှိနေပါသလား။ကျားနာပွဲကိုတက်ရောက်ခဲ့တဲ့အမျိုးသမီးရေးလှုပ်ရှားတက်ကြွသူမက်ခင်လီကသူ့ရဲ့အမြင်ကိုအခုလို VOE ကိုပြောပါရစေ
။ပထမဆုံးအနေနဲ့ဒီကျားနာပွဲတက်ရောက်တာကျွန်မတော်ဒါဒီနှစ်နှစ်အတွင်းမှာတော့ပထမဆုံးအချိန်ပေါ့နော်။ဆိုတော့တကယ်လည်းစိတ်ဝင်စားစရာလည်းကောင်းတယ်လို့စိတ်လှုပ်ရှားစရာလည်းကောင်းပါတယ်။ဘာလို့လဲဆိုတော့ကမ္ဘာအရေးအရာတွေမှာ American ပြည်အောင်စုမှာဆိုရင်တော့ American ဆိုရအတွက်ကကမ္ဘာနိုင်ငံအသီးသီးရဲ့အရေးအရာတွေကိုသူကဟိုပါဝင်ပြီးတော့ကူညီဆောင်ရွက်တဲ့နေရာမှာဟိုရှေ့တန်းအနေပါဝင်တဲ့နိုင်ငံတခုအနေနဲ့ကတော့ကျမတို့လိုမြန်မာနိုင်ငံလိုနိုင်ငံငယ်လေးအတွက်အခုလိုမျိုး hearing တွေထုတ်တဲ့ဟာကတော့ကျမတို့တို့ကတော့အင်တန်မှဟိုဝန်တာအားရစရာကောင်းတယ်လို့မြင်တယ်ဒါပေမဲ့လည်းအားရစရာကောင်းလားဆိုတဲ့အပိုင်းမှာတော့ကျမတို့ကတော့ဂိုင်ခန့်ရှင်တွေဖြစ်တဲ့အတွက်အားရမှုတော့မရှိဘူးပေါ့ဒီထက်ပိုပြီးတော့တတီရဲရောက်လုံနိုင်ရင်တော့ကောင်းတယ်ဒါပေမဲ့ hearing လုပ်တာဖြစ်တဲ့အတွက်သက်ဆိုင်တဲ့သူတွေကိုတရိုက်ထိတွေ့ပြီးတော့လွှတ်တော်ကနေပြီးတော့မေးမြန်းတာထပ်ပြီးတော့ pressure ပေးတဲ့ဟာမျိုးတွေလည်းစက်တိုက်လုပ်လို့ရတဲ့အတွက်တော့ဒါသိကောင်းတယ်လို့ပဲကျမကတော့ပြောချင်ပါ
အခုလို့အောက်လွှတ်တော်မှာမြမရေးကျင်းပဖို့ဆိုရင်ရော American ပြည်ထောင်စုမှာလည်းတခြားကမ္ဘာရေးရာအထူးသဖြင့် Ukraine အရေးနဲ့ရှင်မြမအရေးကအမြဲတမ်းပဲဟိုနောက်ရောက်နေတယ်လို့လည်းသုံးသက်ချက်တည်းရှိကြတော့အခုလိုမြမအရေးကျင်းပဖို့မှာ American လွှတ်တော်ဘက်ကဘယ်လောက်ထိကြိုးပမ်းအားထုတ်ရသလဲဒီလိုအခြေအနေပေါ်မှာမက်ခင်လီရောဘယ်လိုသုံးသက်လဲရှင
်အများကြီးအားထုတ်ရတယ်လို့ကျွန်မကတော့မြင်ပါတယ်ဘာလို့လဲဆိုတော့နောက်ွယ်မှာပေါ့နော်စူးစမ်းအားထုတ်မှုအများကြီးမလို့ဒါဒီလိုဟိုမြင်ရရင်ဒါကျွန်တော်တို့ public hearing ကတနအိကွဲနှစ်နာရီလေးကိုမြင်ရတာလေအဲ့ဒီအနောက်မှာအတီတီတော့ကျွန်တော်တို့သက်ဆိုင်ရာအဖွဲ့အစည်းတွေဒီမှာဟိုအဝေးရောက်နေတဲ့ဒီနိုင်ငံတကာရောက်နေတဲ့အဖွဲ့အစည်းတွေနောက်တစ်ခါအခြား agency တွေနောက်ဘယ်လိုခေါ်မလဲ advocacy ဟိုတိုက်တွန်းနှိုးဆော်မှုတွေလုပ်တဲ့သူတွေရဲ့အားထုတ်မှုတွေလည်းပါတာပေါ့နော်အဲ့တော့ဟိုသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကိုဟိုတွားပြီးတော့တိုက်တွန်းနှိုးဆော်မှုတွေလုပ်တဲ့ commission တိုက်တွန်းနှိုးဆော်မှုတွေဒါတွေကိုတောက်လျှောက်ကျွန်တော်တို့လုပ်ခဲ့တဲ့အတွက်ဒီလို hearing ဆိုတာပေါ်လာတာပါချက်ချင်းကြီးတော့ပေါ်လာဖို့ဟုတ်လို့လွယ်ပါဘူးအလုံးပြည့်တဲ့အတိုင်းနဲ့သူ့ရဲ့နိုင်ငံကြီးတစ်ခုလည်းဖြစ်တဲ့အပြင်သူ့မှာကိစ္စများများနဲ့အဲဒီမှာမှာကျမတို့ကိစ္စကိုအရေးတူဆောင်ရွက်ဖို့ဆိုတာဒီနောက်မှာအများကြီးကျမတို့စူးစမ်းအထောက်အမှုတွေလုပ်ခဲ့ရပါတယ်တက်ဆိုင်ရာကိုယ်စားလှယ်တွေကိုမြမအရေးစိတ်ဝင်စားတဲ့အဲနော်ဟိုစနေတာတွေကွန်ဂရက်စ်မန်တွေကိုဟိုဘယ်လိုကောင်းလဲသူတို့ရဲ့ရုံးနေမှာသူတို့ရဲ့အစည်းအဝေးတွေမှာတွားပြီးတော့တိုက်တွန်းနှိုးဆော်မှုတွေစာပို့ရာတွေလက်မှတ်ထိုးကမ်ပိန်းတွေဒါတွေကိုလည်းကျမတို့အဝေးရောက်တဲ့ဒီမြန်မာနိုင်ငံအဲညွယ်ပွားဒီသားစုတွေအနေနဲ့တောက်လျှောက်လေးလုပ်ခဲ့တာတွေဖြစ်တဲ့အတွက်ဒီရဲ့အကျိုးဆက်လို့ပေါ့ကျမကတော့မြင်ပါတယ်ရှင
်အဲ့တော့ American Outlook တော်အမတ်တွေကဟို American အစိုးရရဲ့ဒီနိုင်ငံသားရေးဌာနကတာဝန်ရှိသူတွေကိုသူမြန်မာရေးကိစ္စဘယ်လိုကင်တွယ်နေတယ်လို့မေးမြန်းတယ်အဲ့ဒီမှာတာဝန်ရှိသူတွေဘက်ကလည်းဖြေကြားတယ်ပေါ့လေဆိုတော့ American အစိုးရဘက်ကအခုလိုလွှတ်တော်မှာဒီတာဝန်ရှိသူတွေလာရောက်ထွက်ဆိုပြီးတော့မြန်မာအရေးကိုဟိုသူတို့ဆောင်ရွက်နေတာတွေပြောပြနေတဲ့အပေါ်မှာရောမက်ခင်လီတုံ့သက်ချက်ဘယ်လိုရှိလဲ
အဓိကကတော့နှစ်ပိုင်းပေါ့နော်နိုင်ငံရေးရပေါ့နော်နိုင်ငံသားရေးဝန်ကြီးဌာနကမလီဆာဘရောင်းကိုမိတာကတော့နိုင်ငံရေးရဖြစ်မယ်နောက်တစ်ခါကျမတို့ USAID နဲ့ DRL လို့ခေါ်တဲ့ဒီလူသားချင်းစာနာမှုကူညီရေးအခြားသောအထောက်ပံ့တွေပေးတဲ့ငွေကြေးအထောက်ပံ့ပေးတဲ့ agency တို့မိတာဆိုပြီးတော့ကျမတို့နှစ်ပိုင်းမြင်ပါတယ်နိုင်ငံရေးရအပိုင်းမှာတော့အဓိကတော့ sanction ကိုအဓိက target ထားပြီးပြောကြတဲ့အခါမှာဟိုကျမတို့ပြီးခဲ့တဲ့လတွေကဘန်ကူကို sanction လုပ်သွားတဲ့ကိစ္စနဲ့နောက်ထပ် MOG ပေါ့နော်မြန်မာရေနံကိုလှုပ်ဖို့ကိစ္စကိုလည်းအဓိကတော့ဟိုဇောင်းပေးပြီးတော့ပြောသွားတယ်နောက်ကငွေကြေးအထောက်ပံ့အကူအညီတွေလူသားချင်းစာနာတဲ့အကူအညီတွေပေးဖို့ပြောတဲ့အခါမှာလည်းသူတို့ဘလောက်ဒီအကူအညီနေပြီဆိုတော့ပြောပါတယ်နောက်တစ်ခုကတော့ကျမတို့ NDAA ထဲမှာပြဋ္ဌာန်းထားတဲ့ Burma Act ကိစ္စကိုလည်းပြောပါတယ်တကယ်တော့ Burma Act ထဲမှာဆိုရင်မြန်မာဒီမိုနွေဦးတော်လှန်ရေးရဲ့အဓိကကူဆောင်အဖွဲ့အစည်းတွေဖြစ်တဲ့ NUG NUCC CR PACDM စတဲ့ PDF ဆိုဒါတွေကသီရိယရကူညီဖို့ဆိုတာပါပေမဲ့ကုမွန်လင်းပြောရင်အခုချိန်ထိတော်လန်ကြီးကိုတိုက်ရိုက်စီးဆင်းတဲ့ငွေကြေးဆိုတာမရှိသလောက်ဖြစ်ပြီးတော့ agency တွေကနေတဆင့်ပဲပုံမှန်စီးဆင်းနေကြပုံစံမျိုးနဲ့စီးဆင်းခဲ့ပါတယ်ဒါတော့ဟိုသူတို့ရဲ့ထုံးစံအတိုင်းပေါ့နော်သူတို့လှုပ်ဆောင်မှုတွေကိုပြောပေမဲ့ကျွန်မတို့မြန်မာတယောက်အနေနဲ့အဲမြန်မာနိုင်ငံအရေးကိုတက်ကြလို့ကြားတဲ့ပြောင်းနေတယ်တော့ဒီထက်ပိုပြီးတော့ဟိုကောင်းမွန်တဲ့တည်ရောက်တဲ့အကူအညီထောက်ပံ့မျိုးတွေကိုလည်းပိုဖြစ်စေခြင်းနဲ့နောက်တစ်ခုကတော့ဒီဟိုရေးယူပိတ်ဆို့မှုတွေအကြောင်းပြောတဲ့အခါမှာလေကျမတို့အစင်ဒီဇိုက်ပဲ MOD ကိုရေးယူဖို့နောက်မြန်မာ oil and gas လို့ပြောတဲ့ရေနံနဲ့အဲတွင်းထွက်တွေကိုရေးယူဖို့တွေနောက်တစ်ခါလက်နက်အဲရောင်းဝယ်မှုတွေကိုပိတ်ပင်မှုတွေဒါတွေကိုလည်းတောက်လျှောက်ကျမတို့အစင်ဒီဇိုက်ပြောခဲ့တဲ့အခါမှာလေဟိုကျမတို့ဒီမျိုးတော်နိုင်ပြီမှဆိုတောက်လျှောက်ပေါ့နော်အားလုံးကပြောခဲ့ကြပေမဲ့လေဘူးမှဒီခံနှစ်ခုကိုရေးယူတဲ့ကိစ္စဖြစ်လာတယ်ဒါပေမဲ့လည်းကျမတို့ကတော့အားရလားဆိုတော့အားမရဘူးဒါကောင်းတဲ့လှုပ်ဆောင်မှုဖြစ်တယ်ဒီဘက်နှစ်ခုကိုရေးယူပိတ်ဆို့မှုလုပ်ပြီးတာတော့မှဒီရဲ့အနောက်မှာအကျိုးဆက်တွေကအများကြီးခရက်ရိုက်မှုတွေစီးပွားရေးဆိုင်ရာမှာအများကြီးရှိခဲ့တဲ့အတွက်ကျမတို့ကတော့ရှေ့တိုးပြီးတော့ဒီထက်ပိုပြီးတော့တိတိယောက်ယောက်နဲ့အဲလှုပ်စေခြင်းနဲ့အဓိကကတော့စစ်ကောင်စီရဲ့ငွေအရင်းမြစ်တွေကိုဒီထက်ပိုပြီးတော့ငွေဝင်နိုင်တဲ့ငွေဝင်ပေါက်တွေကိုအရင်းမြစ်တွေကိုပို့ပြီးတော့ပိတ်စေခြင်းနဲ့တိတိယောက်နဲ့ပိုလုံနိုင်မယ်ဆိုရင်တော့စစ်ကောင်စီပိုအားနည်းလေလေကျမတို့ဘက်ကလူတွေအသေးအပြောက်အားနည်းပြီးတော့အမြန်ဆုံးကျမတို့တော်နိုင်အောင်မြင်တယ်လို့ယူဆတဲ့အတွက်ဒီထက်တော့ပိုလုံအောင်တော့ကျမတို့ကတော့စိတ်ဆန္ဒရှိတယ်အခုလုံနေတဲ့ဟာတွေတော့တိတ်အားရမကျေနပ်မှုတော့အရင်ကြီးမရှိသေးဘူးလို့ပြောလို့ရပါတယ
်ဟုတ်နောက်ဆုံးမေးမတော့အဲ့တော့ယူကရိန်းရေးနဲ့ရှင်အမေရိကန်လွှတ်တော်ကမြန်မာအရေးမှာသူတို့တတ်မှတ်တဲ့ဘတ်ဂျက်ငွေတွေမှာလေဟိုမြန်မြန်ဆဆမရှိဘူးပေါ့နော်တတိယမရှိဘူးဆိုပြီးတော့ဒီဒီမိုကရေစီလှုပ်ရှားသူတွေထောက်ပြတာတွေလည်းရှိရဲပေါ့နော်ဆိုတော့ဒီထောက်ပံ့မှုဘိုင်းမှာလေမြန်မြန်ထောက်ပံ့ဖို့ဆိုတဲ့ကိစ္စမှာအမေရိကန်ဘက်ကသူတို့အခုရင်ဆိုင်နေရတဲ့အချက်တင်းနဲ့အဲအခုမြန်မာအရေးပေါ်မှာရောသူတို့ရဲ့ထောက်ပံ့မှုစစောပေါ့ပို့ပြီးတော့ငွေကြေးရရောထောက်ပံ့နိုင်နေဆိုတဲ့အလားလာတကယ်ပဲဖြစ်လာနိုင်မလားဘယ်လိုသုံးသပ်လဲရှင်
အဲ့တော့ကျမတို့ဖြစ်အောင်ကြိုးစားမှာပေါ့နော်ဖြစ်အောင်ကြိုးစားမှာပေါ့ဆိုတော့တိတ်တော့လည်းမလွယ်ဘူးဒါပေမဲ့ခုနကကျမပြောသွားတဲ့အချိန်မှာလည်းပါတယ်လို့ငွေကြေးထောက်ပံ့ကရောအရေးမကြီးဘူးလားဆိုတော့အရေးကြီးတယ်တစ်ချိန်တည်းမှာပဲခုနကပြောတဲ့အရေးယူကန့်သတ်မှုတွေပိတ်ဆို့မှုတွေစီးပွားရေးပိတ်ဆို့မှုတွေလုပ်ဖို့လည်းလိုတယ်အထူးသဖြင့်တော့ဒီတာမန်အပြစ်မဲ့တဲ့ပြည်သူတွေကိုနှိမ့်စင်တဲ့အပြဘုံကျဲတိုက်ခိုက်နေတဲ့လေချောင်းကတိုက်ခိုက်မှုတွေကိုနော်ရပ်တန့်နိုင်ဖို့ဆိုလို့ချင်းကျမတို့ကဒီဟိုလောင်စာစီတွေတွင်းနေတဲ့ဟာတွေသူတို့ရဲ့ဝင်ငွေပြမရင်းမြစ်တွေကိုကျမတို့ဆန်ရှင်လုံးနိုင်မှာဖြစ်မှာလေအဲ့ဒါဆိုရင်ငွေကြေးမထောက်ပံ့အောင်မှာဒီစစ်ကောင်စီရဲ့တကယ်ရင်းမြစ်တွေကိုထောက်ဟိုဆက်ထားနိုင်မယ်ဆိုရင်ကျမတို့ငွေကြေးထောက်ပံ့တာထက်တောင်ပို့ပြီးတော့ကြည့်ရောက်တဲ့အခြေအနေမျိုးဖြစ်မယ်လို့ကျမတို့ကယူကြည့်ရဲအဲ့ဒီအတွက်လည်းကျမတို့ကဆန်ရှင်ကိုလုပ်ဖို့အစဉ်တစိုက်ကျမတို့တောင်းဆိုနေရဖြစ်တယ်ကျမဒီမှာပို့ပြီးတော့ highlight လုပ်ပြီးပြောချင်တာကတော့တော်လန်ရေးတဲ့ကိုဓာတ်ရိုက်စီးဆင်းမဲ့ထောက်ပံ့ဖြစ်မဲ့အထောက်ပံ့မျိုးကိုကျမတို့ကဖြစ်စေချင်တယ်တော်လန်ရေးတဲ့ကိုဓာတ်ရိုက်ရောက်နိုင်တဲ့အထောက်ပံ့မျိုးဖြစ်နိုင်မှာပဲကျမတို့ကပို့ပြီးတော့ကျမတို့ရှေ့ဆက်ပြီးတော့သွားတဲ့နေရာမှာဟိုနေဦးတော်လည်းရအမြန်ဆုံးအချိန်ဟုန်နဲ့အောင်ပြင်းနေလို့ကျမတို့ကယုံကြည်ပါတယ
်အသက်ရှင်တင်ဆက်နေတဲ့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါရှင်
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ
်။တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်မှာပါ။ မြန်မာနိုင်ငံမှာဆင်းရဲချမ်းသာကွာဟမှုအထူးကြီးမားပြီးမြန်မာနိုင်ငံရဲ့အကျက်တဲကိုဖြေရှင်းဖို့အတွက်နိုင်ငံရေးဘောကစနစ်ဖွဲ့ပြီးဖွဲ့တည်မှုကိုအခြေခံကြကြပြုပြင်ပြောင်းလဲမှရမယ်လို့ပညာရှင်တွေကသုံးသပ်ပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသပ်ချက်ကိုစောင့်မရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်မှာပါရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေစစ်တပ်ထဲမှာဇတ်တူတာစားကြတော့မှာလားတော်လန်ကြီးအလွန်မှာအာယုံဆိုင်ဖို့လိုလာတဲ့နိုင်ငံကြီးဘောကဗီရအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါစစ်ကောင်စီအဖွဲ့ဝင်ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းအကြေကျုံနဲ့စစ်ဆေးခြင်းခံနေရတဲ့ဆိုတဲ့သတင်းတွေပြီးခဲ့တဲ့သတင်းပတ်ထဲမှာထွက်ပေါ်လာခဲ့ပါတယ်ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဟာသူရှိကစီနီယာဗိုလ်ချုပ်တွေကိုကြော်ကာယာထုတက်ခဲ့သူဖြစ်ပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့စိတ်အချရာဆုံးအာကိုရဆုံးလူယုံတူးလို့အကဲခတ်တွေကဆိုကြပါတယ်ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဟာစီဦးစီယာချီချုပ်ကြီးဖြစ်တယ်လို့ရင်းနှီးမြှုပ်နှံမှုကော်မရှင် MIC နဲ့နိုင်ငံခြားငွေကြေးကြီးကြပ်ရေးကော်မတီ FESC တွေမှလည်းဥက္ကဋ္ဌဖြစ်ပါတယ်ဒါကြောင့်လဲဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းတရင်ကိုဘာကြောင့်လဲဘယ်လိုဖြစ်တာလဲဆိုတာကိုစိတ်ဝင်စားစောင့်ကြည့်နေကြတာပါဒါအပြင်စစ်ကောင်စီလက်ထက်မှာပထမဆုံးပြည်ထရေးဝန်ကြီးတာဝန်ယူခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးစိုးထွတ်မြန်မာစီးပွားရေးကော်ပိုရေးရှင်းနဲ့မြောက်ရီပန်ကတာဝန်ရှိသူတွေအပါအဝင်စီးပွားရေးလုပ်ငန်းရှင်တွေခေါ်ယူစစ်ဆေးခြင်းခံနေရတယ်ဆိုတဲ့သတင်းတွေလည်းစီးပွားရေးလုပ်ငန်းရှင်တွေကြားမှာပြန့်နေပါတယ်အခုလိုထွက်ပေါ်နေတဲ့သတင်းတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမတွေ့ရသေးပါဘူး
ပြီးခဲ့တဲ့ဩဂတ်လကုန်ပိုင်းတော့ကလည်းရေတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမိုးအောင်နဲ့သူ့ရဲ့အကိုဖြစ်သူစီးပွားရေးလုပ်ငန်းရှင်ဦးနေအောင်တို့ကိုလည်းခေါ်ယူစစ်ဆေးမေးမြန်းတဲ့ဆိုတဲ့သတင်းတွေထွက်ခဲ့ပါတယ်။အတိမပြုနိုင်တဲ့သတင်းတွေကတော့ဗိုလ်ချုပ်ကြီးမိုးအောင်ဟာရေတပ်အတွက်ရတဲ့ဘတ်ဂျက်ငွေတွေကိုသူ့အကိုရဲ့ဘဏ် United Amara ဘဏ်ထဲကိုထည့်ထားခဲ့တဲ့အတွက်စစ်ဆေးခြင်းခံရတာလို့ဆိုပါတယ်။ဗိုလ်ချုပ်ကြီးမိုးအောင်ကိုစုံစမ်းစစ်ဆေးတဲ့ဆိုတဲ့သတင်းမှန်မီဒီယာတွေကမေးမြန်းတဲ့အခါမှာတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကဗိုလ်ချုပ်ကြီးမိုးအောင်ဟာသူ့ရဲ့တာဝန်တွေကိုထမ်းဆောင်နေပါတယ်လို့ဖြေကြားခဲ့ပါတယ်။စစ်ဆေးခြင်းခံရတာဟုတ်တယ်မဟုတ်ဘူးဆိုတာကတော့တိတိကျကျပြန်လည်ဖြေကြားခဲ့တာမတွေ့ရပါဘူး
။အခုလိုစစ်ကောင်စီထိပ်ပိုင်းကစစ်တပ်ခေါင်းဆောင်တွေရဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲစက်တင်ဘာ12ရက်နေ့က ARD သတင်းဌာနမှဆောင်းပါးတစ်ပုဒ်ဖတ်ရှုရပါတယ်။လက်စားမှုနှိမ်နှင်းရေးမှာမိုးမြင့်ထွန်းမပါဘူးလားဆိုတဲ့ဆောင်းပါဖြစ်ပါတယ်။အေယာရီကအခုလိုရေးပါတယ်။ကုံစင်းနှုံးကြီးမြင့်မှုအားဖြိုခွဲစဉ်ကုံသွယ်ရေးအကြီးအကဲဗိုလ်ချုပ်ရန်အောင်စိုးကိုလွန်ခဲ့သောအပတ်အတွင်းဖမ်းဆီးမှုကအာဂရီလိုက်စားမှုအတွက်အမည်ဆိုးနဲ့ကြော်ကြားသူသူဤဆရာသမားဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းကိုလည်းမိမောင်းအောင်ရောက်သွားစေသည်။စစ်ကောင်စီကထုတ်ကုံသွင်းကုံသမားရာပေါင်းများစွာကိုဖမ်းဆီးစစ်ဆေးပြီးနောက်ဖြစ်လာသည့်ရန်အောင်စိုးအဖမ်းဆီးမှုကစစ်ကောင်စီတွင်အဆင့်6နေရာတွင်ရှိနေသည့်မိုးမြင့်ထွန်းကိုနှက်ရှိုင်းသောအချုပ်တော်ပုံတွင်ပါဝင်ပတ်သက်စေပြီးရာထူးမှဖြုတ်ချခံရမည့်အန္တရာယ်ကြရောက်နေစေသည်။ ARD ဆောင်းပါးကအခုလိုဖမ်းဆီးစစ်ဆေးနေတာတွေဟာစီးပွားရေးလုပ်ငန်းတွေ၊သွင်းကုန်ထုတ်ကုန်လုပ်ငန်းတွေနဲ့ပတ်သက်ပြီးလက်ပေးလက်ယူကိစ္စတွေကြောင့်လို့ရေးသားထားပါတယ်။တစ်ချိန်တည်းမှာပဲအငြိမ်းစားဒုတိယဗိုလ်ချုပ်ကြီးညိုစောကိုဗိုလ်ချုပ်ရန်အောင်စိုးရဲ့ကုံသွယ်ရေးနှင့်ကုံစီစည်းစင်းမှုချောမွေ့စရေးကော်မတီနေရာမှာအစားထိုးလိုက်ကြောင်းနဲ့စစ်ကောင်စီခေါင်းဆောင်ဟာဂုချိန်မှာသူ့ရဲ့လူယုံမိုးမြင့်ထွန်းကိုယာဒုကဖယ်မဖယ်ဆုံးပြရတော့မယ့်အကြက်တဲနဲ့ရင်ဆိုင်နေရပြီလို့မှတ်ချက်ပေးကဆောင်းပါးကိုအဆုံးသတ်ထားပါတယ်။ရန်ကုန်မြို့ကစစ်ပွဲလုပ်ငန်းရှင်တဦးကလည်းအခုလိုယာဒုအဆင့်မြင့်စစ်ဗိုလ်ချုပ်တွေဖမ်းဆီးစစ်ဆေးခံရတဲ့သတင်းတွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်။
လက်စားလို့ဖန်းစီစစ်စေးတယ်ဆိုရင်တော့ဘယ်ဘုံချုပ်များကင်းလို့လဲဗျာဘုံချုပ်မင်းမအောင်လည်းတူတာသမီးတွေရောကင်းလို့လားပိုတောင်ဆိုးသေးတယ်လို့ပြောရမယ်ခုဟာတိုင်းပြည်စည်းဝါးအခြေအနေကပိုဆိုးလာတယ်ပြည်တွင်းမှာမတည်ငြိမ်အာဏာသိမ်းပြီးတဲ့နောက်စည်းဝါးပိတ်ဆို့လာတယ်ကပိုပြင်းထန်လာတယ်အဲ့တော့စည်းဝါးလောက်ကစည်းဝါးခွင်ကကျင်းလာတယ်အဲ့တော့စည်းဝါးဝေစုကနည်းလာတယ်ကြက်လူဝင်ကခုလိုဖြုတ်ထုတ်ဖန်းစီတော်တွေဖြစ်လာတာနေမှာပေါ့
အကြောင်းပြချက်ခိုင်ခိုင်လုံလုံမရှိပဲအရသာအစိုးရလက်ထက်ကအာဏာသိမ်းပြီးနှစ်နှစ်ကျော်ကြာလာချိန်မှာစစ်တပ်ထဲမှာမတည်မငြိမ်ဖြစ်လာတာတွေ့ရပါတယ်။နိုင်ငံအနှံ့ကတိုက်ပွဲတွေမှာအောက်ခြေတပ်သားတွေအကြအဆုံးများလာပါတယ်။ရာထူးကြီးပိုင်းတွေမှာလည်းအဖြုတ်အထုတ်အရွှေပြောင်းတွေများလာပြီးတော့ဒီနေ့မှာတိုင်မူဒီနေ့မှာပိုကျုံနောက်နေ့မှာဘာဖြစ်မယ်ဆိုတာမသေးချာမရေရာတဲ့အနေအထားမျိုးဖြစ်လာတာတွေ့ရပါတယ်။ဒါကြောင့်လဲမြမစစ်တပ်အကြောင်းစောက်ကြည့်လေးလာနေတဲ့သူတွေဒီရဲမျိုးဟိကထင်သလောက်အင်အားမရှိပဲတချိန်တိုးအင်အားကြဆင်းချို့နယ်လာတဲ့မြမစစ်ကောင်စီတပ်ဆိုတဲ့စာတမ်းတစ်စောင်ရေးသားထောက်ပြခဲ့တာပါ။ဒါပြင်ရဲမျိုးဟိကသူ့ရဲ့စာတမ်းမှာစစ်ကောင်စီကခုခံတော်လှန်ရေးအင်အားစုတွေကိုနှိမ်နင်းအောင်ထိန်းချုပ်နိုင်ပြီးနိုင်ငံကိုတည်ငြိမ်အောင်လုပ်နိုင်မယ်လို့ယူဆတာဟာကြိုးကြောင်စီလျော်မှုမရှိတော့ဘူးလို့လဲအလေးနက်သတိပေးထားပါတယ်။
မြန်မာနိုင်ငံမှာစစ်တပ်ဟာနိုင်ငံရေးအရာရောစီးပွားရေးအရာပါလက်ဝကြီးယုတ်ကြီးစိုးလာခဲ့တာနှစ်ပေါင်းများစွာကြာခဲ့ပါပြီ။အထူးသဖြင့်1990နောက်ပိုင်းဗိုလ်ချုပ်မူကြီးတန်းရွှေလက်ထက်မှာစီးပွားရေးလုပ်ငန်းရှင်ခရိုနီလူဒန်းစားတရမွေးဖွားပြီးစစ်ဗိုလ်ချုပ်တွေဟာသူတို့မိသားစုဆွေမျိုးတွေပါကုမ္ပဏီမျိုးစုံတည်ထောင်ပြီးစီးပွားရေးမှာဓာတ်ရိုက်ပါဝင်ချုပ်ကန်လာကြတာပါ။ဒီအကြောင်းနဲ့ပတ်သက်လို့ဒေါက်တာဆိုင်းလတ်ရေးတဲ့ပဋိပက္ခအာနာရှင်ဘောကအုံမြင့်နှင့်နိုင်ငံရေးထွက်ပေါက်အပိုင်းတစ်ဆောင်ပါကိုစက်တင်ဘာလ5ရက်နေ့ကမြန်မာနောက်မှာဖော်ပြခဲ့တာတွေ့ရပါတယ်။ဒေါက်တာဆိုင်းလတ်ကမြန်မာနိုင်ငံရေးမှာဒီမိုကရေစီရေးတန်းတူညီမျှရေးနဲ့ဖက်ဒရယ်အကြောင်းတွေကိုပဲဦးစားပေးပြောလို့ဆွေးနွေးလို့ရှိကြတယ်။အရေးကြီးတဲ့အချက်တစ်ချက်ကွဲပြောက်နေတယ်။အဲ့ဒါကတော့လူနည်းစုစီမံဥစ္စာဒနာအရင်းအနှီးစုပြုံနေမှုကိုခွင့်ပြုထားတဲ့နိုင်ငံရဲ့ဘောကဗေဒအုံမြင့်well concentration ကိုခွင့်ပြုထားတာပဲဖြစ်တယ်လို့ဝေဖန်ထောက်ပြထားပါတယ်။ဆောင်းပါးမှာအာဏာရှိတဲ့လူနဲ့ဒဏ္ဍာရှိတဲ့လူတွေအပိုင်စည်းထားတဲ့တိုင်းပြည်မှာနိုင်ငံရေးတော်လှန်ရေးလှုပ်ရှားမှုဟာစစ်အစိုးရနဲ့အပေါင်းပါခရိုနီတွေရဲ့ဒဏ္ဍာအင်အားအုပ်မြေ material foundation ဖြစ်တဲ့နိုင်ငံရေးဘောကကိုဘေးချထားတယ်လို့သုံးသပ်ချင်ပါတယ်။နိုင်ငံရေးဘောကစနစ်ဖွဲ့တည်မှုကိုအခြေခံကြကြပြုပြင်ပြောင်းလဲဖို့ structural reform ဆိုတာဟာတော်လိုင်း equation တွေမှာပျောက်တဲ့လောက်နီးပါလို့ဆိုလိုချင်တာပါလို့ရေးလဲရေးသားထားတာတွေ့ရပါတယ်။ဒါကြောင့်နှွေဦးတော်လိုင်းရေးအနေနဲ့အနာဂတ်မြန်မာနိုင်ငံရေးကိုချင့်ကအပြေရှားမယ်ဆိုရင်အမှတ်တညာအခြေပြုနိုင်ငံရေး identity politics နဲ့အတူနိုင်ငံရေးဘောကဗေဒ political economy ပြုပြင်ပြောင်းလဲရေးကိုပါတပြိုင်တည်းထည့်စဉ်းစားတဲ့ဒါမှသာစီးပွားရေးတရားမျှတမှုအများပြည်သူဖူးလုံငြိမ်းချမ်းမှုတွေရရှိစေနိုင်ပြီးစီရင်ချမ်းသာကွာဟမှုပြဿနာတွေကိုဖြေရှင်းနိုင်မယ်လို့ဒေါက်တာဆိုင်းလတ်ကအကြံပြုရေးသားထားပါတယ်ခင်ဗျာ
။ဒါကတော့ကမ္ဘာမြေမမီဒီယာမြင်ကွင်းအစီအစဉ်ကိုစောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလေးမာကတင်ဆက်ခဲ့တာပါ။အခုတော့ ISP မြန်မာမြင်ကွင်းကျေမှတ်စုအစီအစဉ်ကိုတင်ဆက်မှာပါရှင်။အာနာသိမ့်မှုအလွန်နိုင်ငံအနှံ့နေရအနှက်မှာမူရစ်စေဝါရောင်းဝယ်တုံးဆွဲမှုတွင်ကျယ်နေတဲ့အကြောင်းဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာအချက်လက်အခြေပြုပိုင်းခြားဖော်ပြမှာပါရှင
်ဒီတစ်ပတ်မှာတော့ISP ကပြင်ရဝန်းကနေနှစ်ပတ်တစ်ချိန်ဖြန့်ဝေပေးနေတဲ့ Insight Email အမှတ်23မှာဖော်ပြခဲ့တဲ့နိုင်ငံအနှံ့နေရာအနှံ့မှာမူရစ်စေဝါရောင်းဝယ်တုံ့ဆွဲမှုတွင်ကျယ်နေတဲ့အကြောင်းအရာကိုတင်ပြပါမယ်။မူရစ်စေဟာမြန်မာတိုင်းနိုင်ငံလုံးမှာနေရာအနှံ့အလွယ်တကူရနိုင်တဲ့အနေအထားဖြစ်လာပါတယ်။ ISP မြန်မာကကောက်ယူနေတဲ့စစ်တမ်းအရာလဲဒီလိုတွင်ကျယ်လာတာမြင်ရပါတယ်။စေးကြောက်စေးပြားဘိန်းဖြူကတ်တမင်းနဲ့ Ice တွေကိုမြို့နယ်အများစုမှာရနေပါတယ်။အနာမသိငင်ကလေးကဒီအခြေအနေဖြစ်နေပေမဲ့အာနာသိမှုအလော်မှာပုံများလာပုံရပါတယ်။အာနာသိမှုအလော်မှာမူရစီစီကွက်ပိုကျလာပြီးဈေးပေါ်လာတာလည်းသတိပြုရပါ။ ISP မြန်မာရဲ့လူမှုစီးပွားအခြေအနေပြစစ်တမ်းအရာနိုင်ငံအနှံ့မှာစီးကြောက်တုံးဆွဲသူအများဆုံးဖြစ်တာတွေ့ရပါတယ်။စစ်တမ်းကောက်မြို့နယ်130အနက်94မြို့နယ်မှာစီးကြောက်ကိုအလွယ်တကူဝယ်လို့ရနေပါတယ်။89မြို့နယ်မှာ WY စီးပြားနဲ့ကောင်းခါစီလူလူတိများတဲ့အီစီပြားတွေလည်းတုံးဆွဲနေပါတယ်53မြို့နယ်မှာတော့ဘင်းဖြူနယ်ကော်ရှူတာကိုလည်းတုံးဆွဲနေပြီးတတိယအများဆုံးဖြစ်ပါတယ်ကိုကင်း ice ပိုင်းနဲ့ကတ်တမင်းတွေတုံးတာလည်းတွင်ကျင်နေပါတယ်လက်နက်ကင်ပရိပခကြီးမားကျယ်တဲ့လာတယ်အများမူရစီဖန်စီရမှုလည်းကြောကြနေပါတယ်မူရစီတဲတဲ့လမ်းကြောင်းတွေကိုဖျက်တောက်နိုင်စွာကင်းမဲ့နေတာကြောင့်လည်းဖြစ်နိုင်ပါတယ်2020ပြည့်နှစ်မှာမူရစီအမေရိကန်ဒေါ်လာ139သန်းကျော်ကိုဖမ်းမိဖျက်ဆီးခဲ့ပါတယ်2021ခုနှစ်နဲ့2022ခုနှစ်တွေမှာတစ်နှစ်ကိုအမေရိကန်ဒေါ်လာတန်း600ကျော်ကိုစီပဲဖမ်းနိုင်ခဲ့ပါတယ်2023ခုနှစ်မှာအမေရိကန်ဒေါ်လာ446သန်းကျော်ကိုပဲဖမ်းနိုင်ခဲ့တာမို့ဖမ်းမိပမာဏရောချနေတာပါအခြားတစ်ဖက်မှာတော့အာနာသိန်းအလော်မှာဗိမ်းဆိုင်ပြုံးမှုကမြင်နေပါတယ် UNODC ရဲ့2023အစီရင်ခံစာမှာမြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြိုမှု33ရာခိုင်နှုန်းမြင့်လာတာကိုထောက်ပြထားပါတယ
် ISP မြန်မာမြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုတင်ဆက်ခဲ့တာပါအခုတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမအေးတန်နာကျော်ကတင်ဆက်မှာပါရှင်ကင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ဒီစီစဉ်နဂနာဆင်ပြီးရေးလာတဲ့တော်ရရှင်တယောက်ကမင်းတုံးမင်းကြီးဆိုတဲ့တော်ရရှင်ဖြစ်ပါရဲ
့ဟုတ်ကဲ့ပါ VOE Wild Lord သားများကိုကျမ်းမှာစိတ်ချမ်းသာကြပါစေ VOE ကိုစာမြေးပါဘူးအခုပထမဆုံးချိန်ရေးခြင်းဖြစ်ပါတယ်မဆုမြတ်မွန်ရဲ့ခီးသွွားစီစဉ်လေးကိုကြည်ပြီးရေးခြင်းစိတ်ဖြစ်ပြီးလို့ပါငါးပြားလိုက်ကငါးလေးတွေမြင်ရတော့အံ့ဩပြီပါတယ်ကျွန်တော်အတွက်ထူးဆန်းနေလို့ပါနောက်တစ်ခုကမြန်မာနိုင်ငံရေးနဲ့ Ukraine အခြေအနေနှိုင်းချက်တွေများများထုတ်လွှင့်စေချင်ပါတယ် YouTube ကနေနေ့တိုင်းနားဆင်အားပေးနေပါတယ်ကျေးဇူးတူပါဗျာ
ဟုတ်ကဲ့ပါပထမဆုံးအချိန်စာရေးလာရဲဆိုလို့ကျေးဇူးတင်ပါတယ်နောက်တည်းလည်းထပ်ရေးပါလို့ပြောချင်ပါတယ်ဒီတော်ရရှင်ကကွာဒလာခီးသွွားအစီအစဉ်ကိုလည်းကြီးတဲ့အပြင်နောက်တစ်ခုကမြန်မာနိုင်ငံနဲ့ယူကရိန်းအရေးနှိုင်းယှဉ်ချက်ကိုလည်းစိုက်ပုံရပါတယ်နော်ဟုတ်ကဲ့ပါကျွန်မတို့ဒီစစ်ပွဲတွေနဲ့ကြုံတွေ့နေရတဲ့မြန်မာနိုင်ငံနဲ့ယူကရိန်းနိုင်ငံအရေးနှိုင်းယှဉ်ချက်အစီအစဉ်ဖြစ်တဲ့ဟောင်းစာအစီအစဉ်တင်ဆက်တဲ့အထူးအစီအစဉ်တစ်ခုကိုအပတ်စဉ်တင်ဆက်ပေးနေပါတယ်နော်ရေရုံမြင်သကြအစီအစဉ်မှာလည်းကြီးရှုနိုင်တဲ့အပြင်ရေရုံကနားထောင်တဲ့သူတွေအတွက်လည်းနားဆင်လို့ရအောင်လို့ကျမတို့ရေရုံထုတ်လွှင့်ချက်ကနေပြောလဲတင်ဆက်ပေးနေပါတယ်ရှင်။နားမထောင်လိုက်ရလို့နားထောင်ခြင်းတဲ့သူတွေကြီးရှုခြင်းတဲ့သူတွေအနေနဲ့လည်းကျမတို့ view မြန်မာပိုင်း Facebook စာမျက်နှာနောက်ပြီးတော့ကျမတို့ view ရဲ့ပင်မ Internet စာမျက်နှာပေါ်မှာအစီအစဉ်အစအဆုံးတင်ထားပေးပါတယ်။အခုဆိုရင်ကျမတို့ထုတ်လွှင့်တာအပိုင်း၈ပိုင်းရှိပြီဖြစ်ပါတယ်ရှင်။အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သရရှင်တွေကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိပါတယ်ရှင်။ဒီထက်ကသရရှင်တယောက်ကဇူလိုင်လတည်းကတိုက်ပွဲနဲ့ပတ်သက်ပြီးတော့ဖန်ဖလိုက်တဲ့သူ့ရဲ့အမြင်မှာဆိုပြီးတော့အခုလိုရေးလာပါတယ်။စာကတော်တော်ရှည်လို့တချို့ကိုတိုးအောင်ခြံထားခဲ့ရတယ်ဆိုပေမဲ့အကြောင်းအရာကိုပြည့်ပြည့်စုံစုံလေးဖော်ပြပေးလိုက်ပါတယ်ရှင်။
ကျွန်တော်2023ခုနှစ်ဇူလိုင်လ17ရက်နေ့မှာကရင်ရှမ်းနယ်စပ်ရှိရာတုံးမှာဖြစ်တဲ့တိုက်ပွဲကိစ္စတွေကိုရင်ဖွင့်ချင်တာပါအခုဒီစာကိုကျွန်တော်ရေးပို့ပေးနေတာဟာတစ်ဖက်တည်းကိုပဲကြည့်ပြီးရေးနေတာမျိုးတဦးတစ်ဖက်ကိုနစ်နာစေချင်တဲ့ရွေးချက်လည်းမရှိဘူးဆိုတော့အရင်ဆုံးသိစေချင်ပါတယ်ပြဿနာကဒေါ်လာရေးဆိုတာကတစ်ဖက်နဲ့တစ်ဖက်သဘောထားချင်းမတိုက်ဆိုင်လို့ဒေါ်လန်ဒါလို့မြင်မိပါတယ်ဒါပေမဲ့တချို့သောဒေါ်လာရေးကပြည်သူစည်းစိမ်အုပ်စာတွေအပေါ်မှာတွယ်ဝိုက်ပြီးသွားပတ်တက်နေတာဖြစ်နေပါလေပြောချင်တာကနှစ်ဦးနှစ်ဖက်စစ်တိုက်တာတွေဖြစ်တဲ့အခါမှာဒေသကပြည်သူတွေကထွက်ပြေးတိတ်ရှောင်နေချိန်မှာအိမ်ထဲမှာလူမရှိတော့လူတွေရဲ့အိမ်တွင်းဝင်ရောက်ကျူးကျော်ဖျက်ဆီးနေတာတွေလူတွေတပိုင်းတလိုင်းရောင်းတဲ့ဆိုင်ကမ်းတွေကိုဝင်ရောက်ဖောက်ထွင်းပြီးဆိုင်ပစ္စည်းတွေကိုစီးမဲ့ယူသွားတာတွေရှိနေပါလေ ဒီနေရာမှာပြောချင်တာကဒေါ်လာရေးလောက်ကိုဒေါ်လာရေးပီတာအောင်လှုပ်စေချင်တာပါဘာမှမဆိုင်တဲ့လူလူပိုင်ဆိုင်တဲ့ပစ္စည်းဥစ္စာတွေကိုအခုလိုစီးမဲ့ကမ်းမဲ့လှုပ်ဆောင်နေတာတွေမဖြစ်စေချင်ပါဘူးသူ့အတွက်လည်းမကောင်းသလိုတမိုင်းမှာလည်းမကြံခဲ့စေချင်ပါဘူးအခုလိုတိုက်ပွဲကြမှာဖြစ်ပျက်နေတဲ့ဟာတွေကိုသက်ဆိုင်ရာလူကြီးတွေအနေနဲ့ကိုယ့်ရဲ့ရဲဘော်တွေကိုဒါတွေမလုပ်ဖို့တားမြစ်စေချင်ပါလေဒီကြောင့်ကိုမေးကြည့်ပြန်တော့လေအဲ့ဒါကငါတို့လုပ်တာမဟုတ်ဘူးကိုအဖွဲ့လုပ်တာဆိုပြီးသူလုပ်နေပဲစင်ကြေတွေအမျိုးမျိုးပြောကြပါတယ်ဒီလိုစင်ကြေတွေပေးတာတဲ့စာလို့ရှိရင်အစကတည်းကမလုပ်တာကအခုလို့သူလုပ်ငါမလုပ်ဆိုပြီးပြောနေတာထက်ပိုပြီးကောင်းတာပေါ့ချို့သောအရာတွေကပက်ပင်းမိတာတောင်ညင်းနေတဲ့အဖြစ်မျိုးတွေလည်းကြုံရပါတယ်ဘလို့ပဲဖြစ်ဖြစ်မပြုတ်ခင်ကစဉ်းစားကြရင်အကောင်းဆုံးဖြစ်မယ်လို့မျှော်လင့်ပါတယ်ကျွန်တော်အခုလိုအကြံပြုလာကအနေနဲ့မှရှိတဲ့လူတို့ကိုအကျိုးပြုနိုင်မယ်လို့မျှော်လင့်တာပါအားလုံးဘေးကင်းလုံခြုံပါစေမြန်မာပြည်အမြန်ဆုံးငြိမ်းချမ်းပါစေ
ဟုတ်ကဲ့ပါပေးတဲ့ဆုနဲ့အမြန်ဆုံးပြည့်စုံပါရင်မြန်မာပြည်ကြီးအမြန်ဆုံးငြိမ်းချမ်းပါစေလို့ထပ်ဆင်ဆန္ဒပြုပါရစေဒီ VOA သောရရှင်သူ့ဘက်ကမြင်တဲ့အမြင်နဲ့အကြံပြုပါရစေဆိုပြီးတော့ရေးလာတာပါသူပြောထားတာလေးတွေကိုတေချာပြန်စဉ်းစားကြည့်တော့သင်ခန်းစာယူစရာအချက်တွေလည်းတွေ့ရပါတယ်နော်ကိုပိုင်မြင်ကိုထုတ်ဖော်လာတဲ့နာမည်မဖော်ခြင်းမှာဆိုတဲ့သောရရှင်ကတော့စစ်ခေါင်စီဟာပြည်သူလူထုကိုစစ်စင်ရေးလုပ်တဲ့နေရာမှာဗုဒ္ဓဘာသာဖုံးတော်ကြီးကျောင်းတွေကိုပါမချန်အတုံးချနေပါတယ်လို့အခုလိုရေးလာပါတယ
်ပြောချင်တာကစကားဆတွေဟာဘုန်းကြီးကျောင်းတွေမှာစခန်းချပြီးကာဘာယူနေတာကိုပြောချင်တာပါသူတို့တွေဟာဘုန်းကြီးကျောင်းတွေမှာကာဘာယူရောမကပါဘူးဘုန်းကြီးကျောင်းမှာရှိတဲ့ကျောင်းပိုင်ပစ္စည်းတွေနဲ့ကြေးဖျားဆင်းတူတွေကိုပါခိုးယူပြီးစစ်ကားတွေနဲ့တဲထုတ်နေတာတွေအတော်ကိုစိုးရတဲ့လုပ်ရလို့မြင်ပါတယ်ခင်ဗျာအဲ့ဒီဖြစ်ရကိုကဘာကတည်အောင်အင်္ဂလိပ်လိုလဲကြင်ညာပေးစီချင်ပါတယ် VOE ခင်ဗျာ။ကျောင်းနယ်ဘုန်းကြီးကလည်းစက္ကဆတွေစခန်းချနေတာကိုတည်တော့ကိုကျောင်းကိုတောင်မပြန်ရဲပါဘူး။ဒါကိုအခွင့်ကောင်းယူပြီးကျောင်းရှိပစ္စည်းတွေကိုတည်ထုတ်နေတာပါ။ကျောင်းမှာနေတဲ့ကိုရင်ဥပဇင်းတွေလည်းစက္ကဆတွေကိုကြောက်လို့ဘသူမှကျောင်းမှာမရှိတော့ပါဘူးခင်ဗျာ။အဲ့ဒီကိစ္စတွေကိုလည်းကုလသမဂ္ဂကတည်အောင်တင်ပြလို့ရရင်တင်ပြစီချင်ပါတယ
်။ဒီတော့ရှင်ကဘုန်းကြီးကျောင်းလိပ်စာကိုတော့လုံခြုံရေးရမဖော်ပြတော့ပါဘူးခင်ဗျာတဲ့။အခုရေးတဲ့အကောင့်ကိုလည်းကျင်ညာတဲ့ခါမှာမဖော်ပြပေးစီလို့ပါမအေးသနာကြော် view wine တော်သားတွေအထူးကျေးဇူးတင်ပါတယ်ဟုတ်ကဲ့အခုနောက်ပိုင်းတော့တော်ယုံတန်ယုံနာမည်တွေမဖော်ပြတော့ပါဘူးเนาะဗုဒ္ဓဘာသာရေးလို့မှမဟုတ်ပါဘူးဒီဘာသာရေးအစအုံနေဒီဆရာနာတင်ပြီးနောက်ပိုင်းမှာတော်တော်လေးကိုထိခိုက်ပျက်စီးအသုံးချခံရတဲ့သတင်းတွေကိုမကြာခဏကြားရပါတယ်ရှင်ကိုဆက်တော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးခြင်းပါတယ်မြန်မာနိုင်ငံဒေတာအနှံကတွေ့ကြုံနေရတဲ့အခြေအနေတွေရင်ဖွင့်စာတွေကိုအသိပေးလာတဲ့စာရီတွေမှာဆိုရင
် VOE ကအကူအမများအားလုံးမင်္ဂလာပါ VOE ကိုကျမအမြင်နားထောင်ပါတယ်ကျမတို့ပလဝမြို့မှာဖြစ်ဖြစ်နေတဲ့အခြေအနေကိုတင်ပြခြင်းလို့ပါကျမတို့မြို့မှာကိုဗစ်ကာလကနေအခုချိန်ထိကိုဆေးရုံကအဝင်ထွက်တွေကန့်သတ်နေပါတယ်ညနေ6နာရီထိုးရင်တောခလောက်တွေကိုအထက်ထက်ခတ်ထားပါတယ်အခုချိန်ထိပါပဲတခြားမြို့နယ်တွေမှာတော့ကိုဗစ်စီးကံတွေရှော့ပေါက်ပြင်းမယ်လို့ကြားပါရယ်ကျမတို့မြို့မှာတော့အခုချိန်ထိစီးကံတွေတင်းကျပ်နေသေးပါအဲ့လိုတင်းကျပ်ထားတာကလည်းလူနာတွေကိုထိခိုက်တဲ့ဖြစ်ရတဲ့ကိုလူအများသိအောင်လို့ပြောပြပေးစီကျမတွေကိုလာပိုင်ကိုရဲ့နေတုန်းကကျမတို့တငယ်ချင်းចောင်းဆံမတယောက်အသက်ရှူကျက်လို့ဆေးရုံကိုသွားတာမှာဆေးရုံတော့ပိတ်ထားတယ်နဲ့ကြုံရပါရောအဲ့ဒီမှာဆေးရုံဝင်ပေါက်မှာတော့ကတော့ဖွင့်တာ45မိနစ်ကြာသွားပါတယ်အဲ့ဒါကြောင့်မို့ကျမတို့တငယ်ချင်းကအဲ့ဒီဆေးရုံကိုဝင်လို့ရတော့အခန်းတကားဝမှာပဲဆုံးသွားပါတယ်ဒီလိုအဖြစ်မျိုးတွေကဒီတစ်ချိန်နဲ့မဟုတ်ပါဘူးမကြာမကြာဖြစ်တယ်လို့လည်းသိရပါတယ်ဒီတိုင်းဆိုရင်ညာပိုင်းလာတဲ့အရေးပေါ်လူနာတွေဒီလိုပဲအသက်ဆုံးရှုံးရမှာဆိုတာကိုမေးချင်ပါတယ်တောင်းရှိတဲ့သူများဖြည့်ရှင်းပေးစီလိုပါတယ် VOA ကအကူအမများအားလုံးကျေးဇူးတင်ပါတယ
်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်အားလုံးပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေမကြခင်ပိုင်ဆိုင်နိုင်ပါစေလို့အိုင်လိုက်ရရဲ့ဆန္ဒပြုပါတယ်ကျွန်တော်တို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးစင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကို မြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bemis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့လက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သတင်းရှင်တွေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းနာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သတင်းရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ဒါကတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမအေးတနာကျော်တင်ဆက်သွားတာပါ။တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကမ္ဘာတစ်လွှားထူးခြားစံပြသတင်းအစီအစဉ်ကိုတင်ဆက်မှာပါ။ဒဏ္ဍာရီတဲကရေနကားတကယ်လိုက်ရှာနေတဲ့သတင်းခရုပညာပေးနာမည်ကြီးသူစတဲ့ထူးခြားစံပြသတင်းတွေကိုမအေးတန်စင်နဲ့အတူကိုဝင်းခန့်မောင်ကပြောပြမှာပါရှင
်။ဂျော်ဒန်နိုင်ငံရဲ့မြို့တော်အာမန်မှာတော့အင်ဂျင်မပါကိုပိုင်ဒီဇိုင်းထွင်ထားတဲ့ပုံစံဆန်းကားပြိုင်ပွဲကျင်းပခဲ့ပါတယ်။စက်တင်ဘာ၈ရက်နေ့က Red Bull ကျွမ်းကုမ္ပဏီကဦးစီးကျင်းပတဲ့အင်ဂျင်မဲ့ကားပြိုင်ပွဲမှာအသင်းပေါင်း40ပါဝင်ခဲ့ကြပြီးပွဲကြီးပရိသတ်တွေကလည်းအားပါတရအားပေးခဲ့ကြပါတယ်။2022ကမ္ဘာဖလားဘောလုံးပွဲမှာလက်ရွေးစင်ဆုတ်ခူးသွားတဲ့အာဂျင်တီးနားဘောလုံးသမားလီယိုနယ်မက်ဆီကိုအားကျတဲ့ဂျော်ဒန်ကားမောင်းသမားအာမက်မဲလ်ကာဝီလည်းပါဝင်ခဲ့ပါတယ်။တမိုင်းတစ်ချောင်းအကောင်းဆုံးလို့အတိပ္ပယ်ရတဲ့ Greatest of All Time ကိုအတူကောက် GOAT GOAT လို့ခေါ်တာပါ Maxi ကသူ့အတွက် GOAT အကောင်းဆုံးကစားသမားလို့သတ်မှတ်တဲ့အတွက်အင်္ဂလိပ်လို GOAT GOAT စိတ်ပုံစံကားဒီဇိုင်းဖန်တီးခဲ့တာလို့သူကပြောပါတယ်အင်ဂျင်မဲ့ကားတွေကိုကိုယ်စိတ်ကြိုက်ဒီဇိုင်းဖန်တီးထားပြီးပြိုင်မောင်းတဲ့အခါမှာလဲကားမမှောက်အောင်မောင်းရတာပါအခက်ခဲတွေကိုကြောချောင်းတင်းရင်ပန်းနိုင်ကိုဉာဏ်ဆုံးဝင်နိုင်အောင်ပြိုင်ကြရတာလဲဖြစ်ပါတယ်ခင်ဗျာ
လုံးမကိုရဲ့ပေါ်မှာထင်ရှားတဲ့သူအွန်လိုင်းဆယ်လီတယောက်က KU ဘက်ကြီးတွေကိုအိမ်မွေးတွေ့ဆန်အဖြစ်မွေးရင်းနဲ့စီးပွားရှာနေပါလေအမွေးလည်းမကျွတ်အတန်လည်းမဆူအလုပ်ရှုပ်လည်းတက်တာတဲ့ KU ဘက်ကြီးတွေကိုအိမ်မွေးတွေ့ဆန်အဖြစ်မွေးခြင်းတပင်များလာနဲ့အမျှဘက်ကြီးအကြောင်းသိကောင်းစရာသူ့ရဲ့လူမှုကိုရဲ့စာမျက်နှာမှာလေးပြည့်သက်တူလာပါလေဂျာမနီနိုင်ငံမြူနစ်မြို့အခြေဆိုင်ခရစ်ဘာကလီဆိုတဲ့ကလေးနှစ်ယောက်အမေကပါနာအရာသူ့ရဲ့အိမ်မွေးတွေ့ဆန်တွေအကြောင်းဗီဒီယိုဘလော့ဂ်တင်ခဲ့ပြီးတဲ့နောက်မှာပရိသတ်တွေတိုးလာတာပါသူ့ရဲ့သားအကြီးရဲ့အကျဉ်းပြည့်ချက်အရာ TikTok လူမှုကွန်ရက်အကောင့်ဖွင့်ခဲ့ပြီးတော့ညာရင်းချင်းပင်ပရိသတ်အယောက်3000ရရှိခဲ့ပါလေအခုတော့သူကပက်ချီပညာရှင်ဖြစ်နေပါပြီပက်ချီတွေကိုမျိုးပွားပြီးတော့ online ဈေးဆိုင်ကလေးတဆင့်ပက်ချီအကောင့်ငယ်လေးတွေကိုရောင်းချပေးနေပါလေဆယ်လမလောက်ရှိတဲ့ပက်ချီကအစခရုပက်ချီအရွယ်ဆုံးကိုကုန်တင်ကိုရောင်ယုံတစ်ခုထဲမှာထားပြီးတော့မျိုးပွားနေတာအခုဆိုရင်အကောင့်9000လောက်ရှိသွားပါပြီ။တက်ဆူတုံးကအနုပညာဘာသာရပ်ကိုလေ့လာခဲ့ပြီးတော့ဂီတပညာရှင်အဖြစ်နာမည်ကျော်ကျင်ခဲ့တဲ့ခရစ်ဘတ်ကလီတယောက်အခုတော့ခရုပက်ကြီးလုပ်ငန်းနဲ့အွန်လိုင်းဆယ်လီအဖြစ်လူမှုကွန်ရက်ပေါ်မှာနာမည်ကြီးနေပါပြီ။ခရုပက်ကြီးတွေကိုအိမ်မွေးတွေ့ဆန်အဖြစ်မွေးနေသူတို့အတွက်အစားဘယ်လိုကျွေးရမလဲ။သူတို့နေထိုင်ဖို့တင့်တင့်နဲ့စုထိုင်းစားဘယ်လောက်ရှိတယ်လဲ။ကလေးတွေအတွက်ဆိုရင်ဘလိုပက်တီမျိုးကိုစဝင်ရကောင်းမလဲဆိုတဲ့အကြောင်းအရာတွေကိုအွန်လိုင်းပေါ်ကနေတဆင့်သူကမျှဝင်ပေးရင်းနဲ့အသက်မွေးဝမ်းကြောင်းပြုနေတာဖြစ်ပါလေအခုတော့သူ့ရဲ့လုပ်ငန်းလေးကြီးထွားလာတာဖြစ်တာကြောင့်အချိန်ပြည့်ဝင်တဲ့တယောက်နဲ့တခြားအကူတွေပါခံထားရပါတယ်ရှင်
ိုင်းကထဲလ်ဘတ်မြို့မှာတော့စပယ်နီတဲ့ဆန်နီရီထောင်ချီစုဝေးပွဲကိုအောက်ဂုလာထောင်ပိုင်းမှာနှစ်ဆင်ကျင်းပလည်ရှိပါတယ်။ကမ္ဘာမှာလူဦးရေရဲ့100ဂိုင်နှုန်းကနေ200ဂိုင်နှုန်းလောက်ပဲငွေကိုစပယ်နီအောင်ပေါက်တာပါ။ဂျင်ဂျာမလေးရှားဂျင်းရဲ့ပန်းနီအောင်ကိုဆွဲပြူပြီးဂျင်ဂျာလို့ခေါ်ကြတဲ့အနီအောင်ငွေကိုစပယ်ရှိသူတွေကအသားဖြူရက်ကြပြီးမျက်လုံးအောင်လဲဖျော်တတ်ပါတယ်။လေယောင်ကခရမ်းလွန်ယောက်ကြီးထိလွယ်တာကြောင့်နေလောင်လွယ်ပြီးဖဲချောက်ပေါက်တတ်သူတွေလည်းဖြစ်ပါတယ်။ဂျင်ဂျာစပင်ရှိသူတွေကဥရောပအမြောက်နဲ့အနောက်မြောက်ဒေသကဆင်းသက်လာတာဖြစ်ပါတယ်။နဂိုစပင်အနီးရှိသူတွေကကမ္ဘာလူနည်းစုဖြစ်တာကြောင့်တချို့တွေဆိုရင်ကျောင်းမှာစားနောက်ခံရတတ်တယ်လို့ဒီပွဲကိုတက်လာသူဂျင်ဂျာတယောက်ကပြောပြပါတယ်။ဒီပွဲကိုရောက်တော့ကိုယ်စပင်နဲ့တူတဲ့သူရုပ်ဆင်တဲ့သူတွေအတူရှိနေရတော့တယောက်ထဲအတီးကျန်တယ်လို့မခံစားရတော့ဘူးဆိုပြီးသူကပြောပါတယ်ခင်ဗျာ။
ကော့လန်ရဲ့ Loch Ness ရေကြိုရေကန်ကြီးထဲမှာရှေးဟောင်းတန်တားကြီးတွေကရေနဂါးကြီးရှာဖွေပွဲကိုဩဂတ်လနောက်ပိုင်းတော့ကအကြီးကျယ်ကျင်းပခဲ့ပါလေ။ Loch ဆိုတာကတော့ Scotland ဘာသာစကားနဲ့ရေကြိုရေကန်လို့အဓိပ္ပာယ်ရပါလေ။ဒါကြောင့် Loch Ness ရေကြိုရေကန်ထဲမှာလေပြင်းရှည်ပြီးတော့ရေပေါ်မှာဘိုးတပုတ်တဲ့မင်းနေပေါ်လာတတ်တဲ့ရေသရဝအကောင်ကြီးရှိတယ်ဆိုပြီးတော့ယူဆထားကြသူတွေကနှစ်90ကျော်အတွင်းမှာအကြီးဆုံး Loch Ness Monster ရှာဖွေပွဲကိုကျင်းပခဲ့ပါတယ်။ဒီပြိုင်ပွဲမှာပါကျင်တဲ့သူတွေအယောက်တရာလောက်ကညှိထီးတဲ့ကံရီထဲမှာ Loch Ness Monster အကောင်ကြီးကိုရှာနေကြတာဖြစ်ပြီးဒီလိုရှာပုံတော့ဖွင့်ပွဲကို online ကနေတဆင့်ဓာတ်ရိုက်စောင့်ကြည့်ကြသူတွေကလည်းအယောက်300လောက်ရှိခဲ့ပါတယ်။ Loch Ness ရေကန်ပေါ်ကနေအနီအောက်ရောင်ရောင်ကြီးတုံးပြီးတော့ကင်မရာတွေတက်ထားတဲ့ drone ရင်းတွေပြန်တန်းပြီးတော့လည်းရှာဖွေခဲ့ပါတယ်။တချို့ဆိုရင်လည်းရေအောက်အတန်ဖန်းဆက်တွေတုံးပြီးထောက်လန်းခဲ့ကြပေမဲ့လေရှာလို့မတွေ့ခဲ့ကြပါဘူး Loch Ness Monster တကယ်ရှိမရှိ DNA မျိုးဗီဇာတုံးပြီးတော့သိပ္ပံပညာရှင်တွေကစမ်းသပ်ရှာဖွေခဲ့ရမှာတော့ဒီအကောင်ကြီးကဒိုင်နိုဆောလိုအကောင်ကြီးမဟုတ်ဖ ೇನೆ အီယာမမရှင်ကြီးဖြစ်နိုင်တဲ့အကြောင်း2019လုံးကတော့သိပ္ပံပညာရှင်တွေကသုံးသပ်ခဲ့ကြပါတယ်ရှင်
ဒါကတော့ကဘာတလွားထူချာစံပြသတင်းတွေကိုမအီတန်းစင်နဲ့အတူကိုဝင်းခတ်မောင်ကပြောပြသွားတာပါ VOA မြန်မာပိုင်းကနေထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရဲ့ရှင် VOA မြန်မာပိုင်းကနေ့စဉ်ဒီမနက်6နာရီကနေ9နာရီကနေမနက်6နာရီကနေ9နာရီထိထုတ်လွှင့်နေတယ်လို့ညပိုင်းမှာတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါရရှင်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်နေဦးကပြောပြမှာပ
ါ။ယူကရိန်းစစ်ပွဲကကာလကြာရှည်နေတာကြောင့်ပြင်ဆင်ထားကြဖို့မြောက်အတ္တန္တိစာချုပ်ဖွဲ့ NATO ကြီးကသတိပေးပြောဆိုလိုက်ပါရယ်။စစ်ပွဲတွေအများစုဟာစပစ်တဲ့အချိန်မှာတော့ခံမှန်းထားစပစ်တုန်းကခံမှန်းထားတဲ့အချိန်မျိုးတွေထက်ပိုကြာလေးရှိတတ်တယ်လို့လဲဂျာမနီမီဒီယာဖြစ်တဲ့ဖန်ကာကဒီကနေ့ထုတ်ဝေတဲ့မေးမြန်းခန်းအတွင်းနေတိုးတွင်းမှုချုပ်ယန်စတိုတန်ဘက်ကပြောဆိုသွားတာပါဖောင်းရဲနဲ့အလိုရှိနေတဲ့သူ12ဦးပါဝင်အွန်လိုင်းလိမ်လည်မှုတွေအတွက်မတင်ကားသူ109ဦးမြန်မာဘက်ကလွှတ်ပြောင်းပေးတဲ့အကြောင်းတရုတ်အာဏာရှင်ကဒီနေ့ပဲသတင်းထုတ်ပြန်ပါတယ်အွန်လိုင်းလိမ်လည်မှုတွေကိုပူပေါင်းနိုင်နေတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်စနေနေ့ကပဲမြန်မာနိုင်ငံကလွှဲပြောင်းပြီးခဲ့တာလို့လေတရုတ်နိုင်ငံအများပြည်သူလူငယ်ဝင်ကြီးဌာနကိုကိုးကားပြီးစင်ဝါသတင်းကပေါ်ပြလိုက်တာပါဒီမတိုင်ခင်မှာလဲဖောင်ဝမ်းထုတ်ထားတဲ့သူ58ယောက်ပါဝင်အွန်လိုင်းရာဇဝတ်မှုတွေအတွက်မတင်ကားသူ1480ယောက်ကိုတရုတ်နိုင်ငံကလွှဲပြောင်းလက်ခံတဲ့အကြောင်းသတင်းမှာပေါ်ပြပါတယ်မန္တလေးပမော်သွားစစ်သည်မော့တချို့ဒီကနေ့တက်ခတ်ခံခဲ့ရပြီးနောက်စစ်ကောင်စီတပ်တွေကပြန်လည်ပြစ်ခတ်ခဲ့ပြီးနောက်ဆက်တွဲအနီးအနားကရွာမှာဖျက်ဆီးမှုတွေနဲ့တပ်ဖြတ်မှုတွေရှိခဲ့တယ်လို့ဒေသခံတချို့ကပြောပါတယ်မြေကျောင်းတစ်လျှောက်စံတက်လာတဲ့စစ်သည်မော့၆စီးကတာမျိုးကထွက်မှာတိုက်ခတ်ခံရပြီးအနီးအနားကတုတ်ကြီးရွာမှာစစ်ကောင်စီတပ်တွေကဝင်ရောက်စီးနင်းခဲ့ပြီးမိလောင်ဖျက်ဆီးတာတွေတပ်ဖြတ်ခံရသူတွေရှိတယ်လို့ကိုယ်တိုင်တွေ့တဲ့ဒေသခံတယောက်ကဗီဒီယိုပြောပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြသွားတာပါ။ဒီကနေ့ညအစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲနိုင်ပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ Helen ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Diran Wan ပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။ဒါပြင်ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးမယ်ဆိုရင်ပေးပို့ရမယ့် email လိပ်စာက burmese@
contact@voanews.com ဖြစ်ပါတယ်ရှင်။ကျမတို့စီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေးသွေးကနေကင်းဝေးကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program